Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ခုနှစ်နိုဝင်ဘာလ18ရက်ဗုဒ္ဓဟူးညအတွက် VOA စီစဉ်နေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်ခြေနေကြောင့် VOA စီစဉ်နေကိုယာယီယာဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနဲ့ကိုဝင်းမင်းတို့ပြောပြပါမယ် COVID-19 ရောဂါပြန့်နှံ့ကူးစက်နှုန်းနဲ့ဒေဆုံးနှုန်းအရှိန်မြင့်နေစေဖြစ်တဲ့ American ပြည်တော်စုရဲ့ဒီနယ်တီးတီးမှာရောဂါပိုးပြန့်နှံ့မှုရပ်တန့်မှုစူးစမ်းတဲ့အနေနဲ့ပိတ်ပင်ကန့်သတ်ချက်တွေပြန်ပြီးချမှတ်လာကြပါတယ်ဒီထဲမှာမီရှိဂန်ပြည်နယ်နဲ့အပါအဝင်ဖြစ်ပြီးဒီကနေ့ကစပြီးတော့အထက်တန်းကျောင်းတွေနဲ့ကောလိပ်တွေမှာကျောင်းသူကျောင်းသားတွေစာသင်ခန်းနဲ့ကိုယ်တိုင်သွားပြီးသင်ယူရမျိုးမလုပ်ဖို့စူဝေးစီစဉ်တဲ့အားကစားပွဲတွေအစောဦးတွင်လူစုလူဝေးလိုက်စားတောက်တာတွေမလုပ်ဖို့အပါအဝင်ကန့်သတ်ချက်အစ်စ်တွေကိုသတင်းသုံးပတ်ကြာချမှတ်လိုက်ပါတယ
် We are in the worst moment of this pandemic to date.The situation has never been more dire.
ဒီနေ့ဆိုရင်ဒီကာယောဂါရဲ့အဆိုးဆုံးအချိန်အခါမှာရောက်နေပါပြီ။အချိန်နေဟာအခုလောက်ဘယ်တော့မှအသေးအံမဖြစ်ဘူးသေးပါဘူး။ကြောက်ကဘာတဲ့ကိုကြောက်ရွံ့နေပြီဖြစ်ပြီးအေးအေးယူလှုပ်ဆောင်ဖို့လိုအပ်နေပါပြီလို့မီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူးဂရက်ချန်ဝစ်တမာကပြောပါတယ်။အမေရိကန်မှာကိုဗစ်ရောဂါပြန့်နှံ့ကူးစက်မှုဟာပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းနှစ်ဆကျော်ပိုတိုးသွားခဲ့တာပါ။အမေရိကန်နိုင်ငံတစ်ဝန်းကခရိုင်အများစုမှာရောဂါပိုးကူးစက်မှုအပြင်းထန်ဖြစ်နေပြီလို့သမ္မတအင်ဂျီရောကိုရိုနာဗိုင်းရပ်စ်အလို့အဖွဲ့ရဲ့သတင်းပတ်စင်အစီအစဉ်ကစားထဲမှာတည်ပြီးထားပါတယ်။နိုဝင်ဘာလ26ရက်နေ့မှာကြာရောက်တဲ့ Thanksgiving Day ကျေးဇူးတော်နေ့မှာလူအများအပြားခီးထွက်ကြပြီးမိသားစုတွေအပေါင်းအသင်းတွေစုဝေးကြတာနဲ့အညာအခြေအနေပိုဆိုးလာမယ်ဆိုတဲ့စိုးရိမ်ချက်တွေရှိနေချိန်မှာပဲပိုးကူးစက်သူအရေအတွက်တိုးလာနေတာလည်းဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမြို့တော်ဒဝိုက်မှာ COVID-19 ကာယရောဂါထိန်းချုပ်ရေးပိုးပြီးတင်းကျပ်တဲ့စီးနှီးစည်းကမ်းတွေချမှတ်ဖို့ရှိနေချိန်မှာပဲသုံးလနီးပါးအတွင်းပထမဆုံးအကြိမ်ဖြစ်တရက်အတွင်းယောဂါကူးစက်သူအရေအတွက်စံချိန်တင်တိုးခဲ့ပါတယ်။နောက်ထပ်ယောဂါပိုးကူးစက်သူ313ဦးတိုးတယ်လို့ကိုရီးယားယောဂါပိုးထိန်းချုပ်ကာကွယ်ရေးဌာနကဒီကနေ့မှထုတ်ပြန်တာကြောင့်စုစုပေါင်းယောဂါပိုးကူးစက်သူ2900ကျော်ပြီဖြစ်ပြီးသေဆုံးသူက900နီးပါးရှိပါပြီ။ယောဂါပိုးကူးစက်သူ300ကျော်တာဟာပြီးခဲ့တဲ့ဩဂုတ်လနှောင်းပိုင်းကလေးကဆိုရင်ပထမဆုံးအကြိမ်ဖြစ်ပါတယ်။ဇာတာပိနေ့မှစပြီးအသက်ဝင်မဲ့သတင်းနှစ်ပတ်ကြာကန့်သတ်ချက်တွေအရလူအယောက်တရာထက်ပိုပြီးမစုဝေးရတယ်လို့ပွဲတော်တွေကပွဲတွေကိုလည်းပြိပင်မှာဖြစ်ပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်မှာလည်းနောက်ထပ်ယောဂါပိုးကူးစက်သူ900နီးပါးရှိတယ်လို့အာဏာပိုင်တွေကကြေညာတာကြောင့်ကာယယောဂါစဖြစ်ခဲကဆိုရင်တရက်အတွင်းအများဆုံးကူးစက်တာဖြစ်ပါတယ်အိန္ဒိယနိုင်ငံမှာတော့ကိုဗစ်ကူးစက်သူအရေအတွက်ကတန်းနေပေမဲ့လည်းပွဲတော်ကာလနယူးဒေလီမြို့တော်မှာယောဂါကူးစက်မှုတိုးလာပါတယ်နယူးဒေလီမှာနောက်ထပ်ယောဂါပိုးကူးစက်သူ6000ကျော်ရှိတယ်ဆိုတာအတည်ပြုထုတ်ပြန်ပြီးတနင်္ဂနွေလုံးမှာဒီကနေ့ယောဂါပိုးကူးစက်သူပေါင်း 38,600 ကျော်ရှိပါတယ်။အိန္ဒိယဟာယောဂါပိုးကူးစက်သူစုစုပေါင်း 8.9 တန်းကျော်နဲ့အမေရိကန်ပြည်ရင်ကမ္ဘာမှာအများဆုံးဖြစ်ပြီးတော့သေဆုံးသူ 33,000 ကျော်ရှိပြီဖြစ်ပါတယ်။ COVID-19 ကာယောဂါအရေးပူးပေါင်းလှုပ်ဆောင်တဲ့အနေနဲ့ကာကွယ်ဆေးသုတေသနနဲ့ထုတ်လုပ်ရေးဌာနတွေကိုတရုတ်၊ရုရှားနဲ့အိန္ဒိယတို့ပူးတွဲတည်ထောင်သွားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကအင်္ဂါနေ့မှာကြေညာပါတယ်။ရုရှားနိုင်ငံကကမ္ဘာကထာပြူပြီးဗီဒီယိုဆက်သွယ်ရေးကားဆင့်ကျင်းပတဲ့ဆက်နှစ်ချိန်မြောက် BRICS အဖွဲ့ထိပ်သီးအစည်းအဝေးတွင်မစ္စတာပူတင်ကအဲ့လိုပြောသွားတာပါ BRICS အဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဘရာဇီး၊ရုရှား၊အိန္ဒိယ၊တရုတ်နဲ့တောင်အာဖရိကနိုင်ငံတွေကြားကိုဗစ်ကာယောဂါရေပူပေါင်းဆောင်ရွက်ဖို့ခေါင်းဆောင်တွေသဘောတူခဲ့ကြပါတယ်တရုတ်၊ရုရှားနဲ့အိန္ဒိယသုံးနိုင်ငံက BRICS အဖွဲ့ရဲ့မူပေါင်းအတွင်းကနေကိုရိုနာဗိုင်းရပ်စ်သုတေသနနဲ့ကာကွယ်ဆေးထုတ်လုပ်ရေးဌာနတွေထူထောင်မယ်လို့သမ္မတပူတင်ကပြောပါတယ် BRICS ဖွံ့ဖြိုးတိုးတက်ရေးဘဏ္ဍာကဒေါ်လာဘီလီယံနဲ့ချီပြီးမကြာသေးခင်ကထုတ်ချေခဲ့တဲ့အပေါ်ခေါင်းဆောင်တွေကကြိုဆိုကြပါတယ်။ BRICS အဖွဲ့ဝင်နိုင်ငံတွေရဲ့အခြေခံအဆောက်အအုံပိုင်းနဲ့ရေရှည်ခိုင်မာတဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာစီမံကိန်းတွေအတွက်အရင်းအမြစ်တွေကိုစုစည်းဖို့ဒီဘဏ်ကို2014ခုနှစ်ကထူထောင်ခဲ့တာပါ
။ В нынешних условиях крайне востребована работа нового банка развития.
မရှိအခြေအနေတွေအောက်မှာဖွံ့ဖြိုးတိုးတက်ရေးဘဏ်သစ်ရဲ့လှုပ်ဆောင်မှုကိုလိုအပ်တာကသိကြီးမားပါတယ်။ကာယောဂါကိုရင်ဆိုင်ဖို့အမေရိကန်ဒေါ်လာ10ဘီလီယံကိုဘဏ်ကရထားသလိုယင်းနှုတ်နံမှုစီမံကိန်းတွေအတွက်စုစုပေါင်းရမုံငွေကဒေါ်လာဘီလီယံ20ကျော်သွားပါပြီလို့သမ္မတပူတင်ကပြောပါတယ်။တရုတ်နိုင်ငံ Sinovac Biotech ကုမ္ပဏီကစံတန်နေတဲ့ COVID-19 ကာကွယ်ဆေးဟာခန္ဓာကိုယ်ရင်းခုခံစွမ်းအားအလင်းအမြန်တုံ့ပြန်နိုင်စေတယ်ဆိုတာဒီကနေ့ထုတ်ပြန်တဲ့စံတန်မှုကနဦးရလဒ်တွေမှာဖော်ပြထားပါတယ်။ဒါပေမဲ့လေကာကွယ်ဆေးကထုတ်ပြီးတဲ့ယောဂါကာကွယ်တဲ့ပရိပစ္စည်းပမာဏကတော့ကိုဗစ်ကူးစက်ပြီးပြန်ကောင်းလာသူတွေမှာရှိတဲ့ပမာဏထက်ပိုပြီးလျော့နေပါတယ်။အခုတွေ့ရှိချက်တွေကို The Lancet ကူးစက်ရောဂါဆိုင်ရာဆေးပညာဌာနထဲမှာဖော်ပြထားတာပါ။ လူ900ကျော်ပါဝင်ပြီးတရုတ်ပြည်မှာလုပ်ခဲ့တဲ့အဆင့်1နဲ့အဆင့်2ကာကွယ်ဆေးစမ်းသပ်မှုရဲ့ရလဒ်တွေကိုလေ့လာဆန်းစစ်ခဲ့တာဖြစ်ပါတယ်။ Sinovac ကုမ္ပဏီရဲ့ CoronaVac လို့ခေါ်တဲ့ကာကွယ်ဆေးကို14ရက်စီချားပြီး2ချိန်ထိုးပေးပြီးတဲ့နောက်သတင်းလေးပတ်အတွင်းမှာလျင်မြန်တဲ့ပြည်စည်းဝါတုံ့ပြန်မှုဖြစ်လာစေတယ်လို့လေ့လာတွေ့ရှိချက်နဲ့တူဖော်ပြတဲ့ထုတ်ပြန်ချက်တစ်ခုမှာသူတည်တည်တူကအရေးထားပါတယ်။ဒါပေမဲ့လည်း CoronaVac ကာကွယ်ဆေးဟာရောဂါပိုးမကူးစက်အောင်တကယ်ပဲကာကွယ်နိုင်သလားဆိုတာသိရဖို့အတွက်အဆင့်3ဆန်းသတ်မှုကအထူးအရေးကြီးတယ်လို့သူတည်တည်တွေကလေးထားပြောဆိုကြပါတယ်ခင်ဗျာ
။ဒီရီမရီစံတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 683ညာတိုင်းဒိုမီတာ32 kHz 938ညာတိုင်းဒိုမီတာ51 kHz 585တို့ဖြင့်စနေတနင်္ဂနွေမှာ silent meter 190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စင်တော်ဝင်းမင်ပါဗိုလ်ရူးညပိုင်း VOA အမေရိကန်စာရဲ့ထိတ်တရသတင်းတွေကိုဆက်ကြောပြနေပါတယ်။နောက်ဆုံးမေရလက်တွေရအမေရိကန်သမ္မတဒေါ်နယ်ထရန့်ရှုံးခဲ့တယ်လို့ခန့်မှန်းထားတဲ့ရွေးကောက်ပွဲဒီနှစ်ပတ်အကြာမှာတော့မေဂျာလုံခြုံရေးပြည်အတွက်ဆောင်ရွက်ရတဲ့ agency အရာရှိသူကိုသမရဆမ်ကယာရုကဖေဆရာကြောင့်သူ့ကြကြအကောင့်မှာရေးလိုက်ပါတယ်။အစိုးရနဲ့နိုင်ငံတော်ဆင်ဆက်သွယ်ရေးနဲ့ဆိုင်ဘာလုံခြုံရေးဆိုင်ရာအေဂျင်စီညွှန်ကြားရေးမှူးခရစ်စတိုဘာခရက်စ်အနေနဲ့အမှားရင်းတွေများတဲ့ရွေးကောက်ပွဲဆိုင်ရာအကြေညာချက်တွေထုတ်ခဲ့တယ်လို့သမရဆမ်ကဆက်ဆွဲခဲ့ပါတယ်။လိုဝမှာ၃ရက်နေမှာလုပ်ခဲ့တဲ့အမေရိကန်သမရရွေးကောက်ပွဲဟာကြီးမားတဲ့မှားရင်းမှုကြီးနဲ့မဲမတမာမှုကြီးဖြစ်တယ်လို့သမရဆမ်ကဆက်ပြီးဆက်ဆွဲလိုက်ကဆက်သွယ်ရေးနဲ့ సైబర్ လုံခြုံရေးဆိုင်ရာ agency director craft ကိုအခုချက်ချင်းတာဝန်ကရက်စဲလိုက်ပြီလို့ကြေညာလိုက်ပါတယ်။ craft ဘက်ကတော့သူတာဝန်ထမ်းဆောင်ခဲ့ရမှုတွေဂုဏ်ယူပါတယ်။အမှန်တမ်းလုပ်ခဲ့ပါတယ်။လက်ထံမှန်ကန်သိကြအောင်ဒီနေ့ကာကွယ်ပေးကြပါလို့ internet လူမှုကွန်ရက် Twitter account တစ်ကနေပဲတုံ့ပြန်ခဲ့ရမှာရေးသားခဲ့ပါတယ်။အခုလိုမဲမတမာမှုတွေရှိနိုင်ကြောင်းဒီရွေးကောက်ပွဲမတိုင်ခင်တဲ့အပြီးမှာသမရဒေါ်နယ်ထရန့်ဘက်ကကြောက်ရွံ့ဆက်ဆွဲလာခဲ့ပေမဲ့ခိုင်လုံတဲ့အကြောင်းပြချက်မရှိဘူးလို့ရွေးကောက်ပွဲကျွမ်းကျင်သူတွေကဆိုနေချိန်မှာပြန်တဲ့ဂျိုးပိုင်တဲ့မဲဆွယ်အဖွဲ့ကလည်းဒီရှုံးနေမှုကိုလက်မခံချင်ပဲအခုလိုအခြေအနေမရှိတဲ့ထုတ်ပြန်မှုတွေကန့်ကွက်လိုက်တယ်လို့ဆိုပါပဲခင်ဗျာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုအနေနဲ့ဂျော်ဂျီယာနိုင်ငံခေါင်းဆောင်တွေနဲ့မြို့တော်တစ်ပလစီမှာဒီနေ့သွားထွေပြီးဂျော်ဂျီယာရဲ့အချုပ်အခြာပိုင်ဆိုင်မှုနဲ့ဒီမိုကရေစီညှင့်တင်မှုတွေထောက်ခံအားပေးခဲ့ပါတယ်နိုင်ငံသားဝန်ကြီးပွန်ပီယိုရဲ့ဥရောပနဲ့အရှေ့အလယ်ပိုင်းနိုင်ငံများစွာကိုသွားတဲ့ဒီခီးစဉ်တည်းဒီနောက်ဆုံးလက်ပတ်ခဲ့တဲ့ဂျော်ဂျီယာနိုင်ငံကသမ္မတဆလုံးဆူအာပီချာဗလီနဲ့တွေ့ဆုံပြီးမှဝန်ကြီးချုပ်ဂျော်ဂျီဂါခါရီယာနဲ့နိုင်ငံသားရေးဝန်ကြီးဒေးဗစ်ဇက်ခါလီယာနီတို့နဲ့လည်းထပ်တွေ့ခဲ့ပါတယ်။ဝန်ကြီးချုပ်ဂါခါရီယာကအမေရိကန်ဂျော်ဂျီယာဆက်ဆံရေးဟာသူ့နိုင်ငံအတွက်အရေးကြီးဆုံးမဟာမိတ်ရှိမှုဖြစ်တဲ့သူ့နိုင်ငံနယ်မြေတစ်စုတစ်စည်းတဲ့ခိုင်မာဖို့အမေရိကန်ဘက်ကထောက်ခံပေးနေတာအတွက်ကျေးဇူးတင်တယ်လို့ပြောခဲ့ပါတယ်။တကယ်တော့ရုရှားအနေနဲ့ဂျော်ဂျီယာကနေ2008ခုနှစ်စပွဲကတည်းကခွဲထွက်လာခဲ့တဲ့ဒေသတစ်ခုဖြစ်တဲ့တောင်အော်စတီးရှားနဲ့အက်ဖဂန်စီယာတို့ကိုသိမ်းပိုက်ထားပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနကတော့အခုနိုင်ငံသားဝန်ကြီးပွန်ပီယိုရဲ့ဂျော်ဂျီယာနိုင်ငံခရီးစဉ်တဲ့အဓိကထားတာတွေထဲမှာဒီနိုင်ငံအတွင်းဒီမိုကရေစီပြည်ပြင်ကြောင်းလဲရေးတွေကိုတိုးမြှင့်တိုက်တွန်းဖို့လည်းပါတယ်လို့ညင်ညာချက်ထုတ်ထားပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာတော့မနေ့ကဖြစ်ခဲ့တဲ့လာပိုင်းတွေအတွင်းဆန္ဒပြမှုတွေကိုအဆိုးဆုံးနှိမ်နှင်းမှုပြီးဒီနေ့မှလည်းထောင်ကနန်းတွေနဲ့ရှိတဲ့ဆန္ဒပြသူတွေဘန်ကောက်လမ်းမပေါ်ထပ်ထွက်လာခဲ့ပါတယ်။မနေ့ကဖြစ်ခဲ့တဲ့နှိမ်နှင်းမှုတွေရဲတွေဘက်ကမီးတပ်ပိုက်တွေနဲ့မျက်ရည်ရုပ်ပုံတွေကိုသုံးခဲ့ပြီးမှအနည်းဆုံးဆန္ဒပြသူပေါင်း55ဦးဒဏ်ရာတွေရခဲ့ကြပါတယ်။တကယ်တော့ထိုင်းလူငယ်တွေဥဆောင်တဲ့လက်ရှိဝန်ကြီးချုပ်နှုတ်ထွက်ပြီးဖွဲ့စည်းပုံအသေးရေးဆွဲရင်းနဲ့ဘရင်အာနာဆော့ချဖို့ပြည်ပြင်ပြောင်းလဲရေးဆန္ဒပြပွဲတွေဟာတဖြည်းဖြည်းကြီးမားလာနေပြီးအုပ်စိုးသူတွေအတွက်စိန်ခေါ်မှုကြီးဖြစ်လာနေပါတယ်။ဆန္ဒပြသူပန်ညိုစီရာရန်စစ်သီဂျရာဝါတာနခုကဆန္ဒပြသူအားလုံးအနေနဲ့ငြင်းငြင်းချင်းချင်းဆက်တောင်းခံထားကြဖို့တိုက်တွန်းလိုက်ပြီးအင်အားသုံးမှုကိုလုံးဝလက်မခံနိုင်ဘူးလို့ဟောပြောခဲ့ပါတယ်။ထိုင်းလွှတ်တော်ဘက်မှလည်းဘရင်အာနာကဏ္ဍပါဆွေးနွေးနိုင်တဲ့ဒီထိုင်းဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြောင်းလဲရေးဆွေးနွေးကြဖို့လမ်းဖွင့်ပေးနိုင်မဲ့နီလန်းခုနှစ်ခုကိုအဆိုပြုခဲ့ပေမဲ့မဲနဲ့ပယ်ချခံခဲ့ရပါတယ်။တကယ်တော့ဒီအဆိုပြုချက်တွေကနှစ်ခုထဲမှာဘရင်အာနာကိုလည်းမထိခိုက်ချေပဲ ဖွဲ့စည်းပုံကိုလည်းပြောင်းလဲဆွေးနွေးဖို့အကြံပြုထားခဲ့ပေမဲ့လက်ရှိညွန်ပေါင်းအစိုးရအဖွဲ့ဝင်ဝိရရတနာဆက်ကတော့ဒီကိစ္စကိုဆက်ဆွေးနွေးမှာမဟုတ်ဘူးလို့ဆိုခဲ့ပါတယ်ခင်ဗျာ။ဟောင်ကောင်မှာတော့ဒီမိုကရေစီထောက်ခံတဲ့လွှတ်တော်အမတ်ဟောင်3ကိုဒီနှစ်3ပိုင်းတော့ကဥပဒေပြည်လုပ်ငန်းစဉ်နှောက်ယှက်တားဆီးခဲ့မှုနဲ့ဒီနေ့ဖန်ဆီးလိုက်ပါတယ်။ဒီအမတ်ဟောင်တွေဖြစ်တဲ့ထက်ထွေ၊အက်ဒီချူနဲ့ရေမွန်ချန်တို့ကသူတို့ကိုအခုလိုဖန်ဆီးလိုက်ကြောင်းအင်တာနက်လူမှုကွန်ရက် Facebook ကနေပေါ်ပြလိုက်တာပါ။အခုလိုဖန်ဆီးမှုဖြစ်လာတာကမေလာနဲ့ဇွန်လတုန်းကတရုတ်နိုင်ငံတော်သချင်းကိုအလေးမထားတာဆန့်ကျင်တာအတွက်ရာသွေးမှုမြောက်ကြောင်းဥပဒေချင်းအတွက်လွှတ်တော်ထဲမှာငင်းခုန်နေစဉ်ကစတင်ခဲ့တာပါ။မေလာကုန်ပိုင်းလည်းဒီလွှတ်တော်အတွင်းငင်းခုန်မှုမှာတော့အဲ့ဒီအချိန်ကအမတ်ဖွေကခမရှိကိုခတ်တုတ်တုတ်ထွက်လာပြီးဆွေးနွေးနေတဲ့အပင်တစ်ခုကိုကျန်းပြင်ပေါ်မှာချထားလိုက်ပါတယ်။နောက်ရက်အနေငယ်အကြာမှာလည်းချူနဲ့နောက်အဲ့ဒီအချိန်ကအမတ်ခြံတို့ဟာခမတွေထွက်လာပြီးအနံဆိုးထွက်နေတဲ့အရည်တွေကျန်းမြေပေါ်လောင်းချကဒီလူသက်ဆိုးရအနံဆိုးကနှစ်ပေါင်းတောင်းတဲ့ချီဆက်ရှိနေဦးမယ်ဆိုတဲ့စာသားကိုထောင်ပြခဲ့ပါတယ်။ဟောင်ကောင်ရဲတွေဘက်ကတော့လွတ်တော်မဟောင်းသုံးကိုအန်ဒီဆစ်စီဖို့ကြိုးပမ်းမှုနဲ့ဒီအန်ဒီရှိပစ္စည်းတွေသုံးဆွဲခဲ့မှုတွေဖန်စီတာကြောင့်ကျင်ညာချက်ထုတ်ထားပေမဲ့ဘသူတွေဆိုတာကိုတော့မပြောထားပါဘူးခင်ဗျာ
။
ဘောလုံးရသတင်းတွေကိုကိုကျော်ကျော်သိနေကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါ
မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်သူတွေတိုးလာနေတာနဲ့အမျှယောဂါကာကွယ်ထိန်းချုပ်ရေးအစီအစဉ်တွေတိုးမြှင့်သွားဖို့တာဝန်ရှိသူတွေပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါကယောဂါကာလာချင်းမာခဲ့တဲ့ရွေးကောက်ပွဲနဲ့နောက်ဆက်တွဲရက်တွေမှာလူစုလူဝေးနဲ့ထိတွေ့ဆက်ဆံမှုတွေရှိခဲ့တဲ့အတွက်ယောဂါကူးစက်မှုတွေတိုးလာမယ်လို့ကျန်းမာရေးပညာရှင်တွေခန့်မှန်းထားတာကြောင့်ကူးစက်မှုတွေကိုထိန်းချုပ်ဖို့ကန့်သတ်ချက်တွေမကြခင်တိုးမြှင့်သတ်မှတ်ဖို့ပြင်ဆင်နေရပါယောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်မှု14ရက်ကြာအင်ပြင်မထွက်ဖို့အပါအဝင်ကန့်သတ်ချက်တွေကိုစနေနေ့မှာစတင်မဲ့အကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနပြောခွင့်ရဗဟုကူးစက်ယောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရမှုဒေါက်တာခင်ငင်ကြီးကဆွေးနွေးရေးကိုပြောပါတယ်
။နိုမာ28ကနေဒီဇင်ဘာ5ရက်အတွင်းနှစ်ပတ်ကာလမှာအဲ့ဒီဖြီးသွေးရေးအိမ်မှာနေထိုင်ရန်စံကြားချက်ကတော့တနင်္ဂနွေလုံးအကျုံးဝင်မလားဘယ်လိုလုပ်မလဲဆိုတော့ဒါတော့အသေးစိတ်ကတော့နောက်ပြီးတော့ထုတ်ပြန်မှာဖြစ်ပါတယ်။အဲ့ဒါဆိုတော့အဓိကနှစ်ရက်နှစ်ပတ်ပါတော့နှစ်ပတ်လောက်ဒီလူတို့တို့လုံးဝတပြောင်းတည်းတရားကိုလူဆက်ဆံမှုဟိုမလောက်ခိုင်းဘူးအဲ့လိုမျိုးတမဖြစ်မနေရလွယ်ပြီးတော့ဆိုရင်အဲ့လိုလှုပ်ချမ်းအဖြစ်ယောဂကူးစက်မှုတွေကိုကူးစက်မှုတံပြောင်းဖြတ်တတ်ဖို့ဆိုတော့ပြရပါတယ
်ကူးစက်သူဦးရေတိုးလာနိုင်တဲ့အခြေအနေကြောင့်ကြိုတင်ပြင်ဆင်နေတယ်လို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ်ကူးစက်သူတိုးလာတာနဲ့အမျှတည်ဆုံးသူအရေးအတွက်လည်းတိုးလာနိုင်တာကြောင့်ယောဂဖြစ်တယ်လို့ယူဆရင်ဆေးရုံစည်ကမ်းတွေကိုအချိန်မီပြသဖို့လည်းသတိပေးထားပါတယ်အခုသေဆုံးသူတွေက29ရာခိုင်နှုန်းလောက်ဟာဆေးရုံတက်ပြီး24နာရီအတွင်းမှာပဲသေဆုံးခဲ့တာဖြစ်ပြီးတော့အလောင်းဖြစ်တဲ့ဆေးရုံရောက်လာတာကတော့15ရာခိုင်နှုန်းလောက်ရှိတယ်လို့ပြောပါတယ်။ပြည်တွင်းမှာနေထိုင်ကူးစက်သူ1000ဝန်းကျင်နဲ့သေဆုံးသူတွေနေတိုင်းလို့ရှိနေတဲ့အချိန်မှာဘလို့ဝက်ဖက်အိမ်ပြင်မထွက်ဖို့အပါအဝင်နေပြည်ဖြတ်ကျော်ခီးသွားလာခွင့်တွေကိုပါကန့်သတ်ခဲ့တာပါ။ဒါပေမဲ့လည်းအခုရသက်တပတ်ကစားလို့အကြောင်းကိစ္စရှိလို့ခီးသွားရမယ်ဆိုကိုဗစ်ရောဂါဘူးကင်းစင်ကြောင့်ကျန်းမာရေးထောက်ခံချက်နဲ့နေပြည်ဖြတ်ကျော်ခွင့်ပြီးတော့မှဖြစ်တယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။ဒီတော့မှနောက်ဆုံးပတ်မှာကျွန်တော်တို့ရောဂါကူးစက်မှုတွေအခြေအနေကိုကြည့်ပါမယ်။ကြည့်ပြီးတော့ဆက်ကြည့်ဒီမှာသူ့ရဲ့ကူးစက်ပြန်လာမှုအခြေအနေကောင်းပါမယ်ဆိုလို့သက်ဆိုင်ရာမလို့နဲ့ရင်းနယ်မှာကိုဗစ်ကိုစစ်မယ်စစ်ပြီးလို့ရှိရင် negative ဖြစ်တယ်ဆိုသူသွားချင်တဲ့မြို့နယ်တွေသက်ဆိုင်ရာတိုင်းနဲ့ပြည်နယ်ကိုသွားခွင့်ပေးမယ်ပေါ့နော်အဲ့ဒါဆိုတစ်လျှောက်လုံးမှာသူ့ရဲ့ဒီထောက်ဆံစာကိုပြသွားမယ်ပြသွားတဲ့အတွက်ပြန်မထပ်ပြီးတော့သူ့ကိုသက်ဆိုင်ရောက်တဲ့တိုင်းနဲ့ပြည်နယ်မှာသူ့ foreign ကထပ်လုပ်ပြမလို့တော့ဘူးဆိုရင်ပြည့်ပြအောင်မှာဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့အခု negative ဖြစ်ခြင်းအပြီးအခုစမ်းသပ်တဲ့အချိန်မှာ negative ဖြစ်ခြင်းဖြစ်ပါတယ်မနေ့က negative ဒီဘက်က negative လို့ဆိုလို့တော့မဟုတ်ပါဘူးအဲ့ဒါဒီသိစေချင်ပါတယ်တချို့တွေကပြည်သူလူထုတွေကနားလည်မလွယ်ပြီးတဲ့ခါကျတော့ negative ဖြစ်ပြီဆိုလို့ရှိရင်သက်သက်လုံးမဲ့ negative လို့မျိုးလည်းယူဆတတ်ကြလို့ဖြစ်ပါတယ
်ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဘဟုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းကိုဗစ်ရောဂါကြောင့်ဖြစ်ပေါ်လာနိုင်တဲ့နိုင်ငံစည်းဝါးရေးတည်ရောက်မှုအပေါ်ကူစားနိုင်မှုစီစဉ်ဆောင်ရွက်နေတဲ့အကြောင်းအွန်လိုင်းမင်ကုန်မှာပြောထားပါတယ
်ကမ္ဘာကျန်းမာရေးအဖွဲ့ကတာမတာတူတယ်ကမ္ဘာလူနဲ့ဆိုင်တဲ့ကာယောဂါကြီးလို့မကြင်ညာခင်ကလေးကကျမတို့စီးပွားရေးနဲ့ပတ်သက်ပြီးတော့ဘယ်လိုကျမတို့အနေနဲ့ပြည်သူတွေမထိခိုက်အောင်လို့စီစဉ်ရမလဲဆိုတာစပြီးတော့ဆွေးနွေးကြတာဖြစ်ပါတယ်အဲ့ဒီအစီအစဉ်လေးကိုလည်းအဆင့်ပြီးတစ်ဆင့် လိုအပ်တယ်လို့ကျမတို့အကောင့်ထဲပေါ်ပြီးတော့ဆောင်ရွက်တော့မှာဖြစ်ပါတ
ယ်။ကျမရင်းနဲ့အောက်ဇာဝင်ကြီးဌာနရဲ့ဒီကနေ့မွန်လပိုင်းထုတ်ပြန်ပြီးခြင်းအထိမြန်မာနိုင်ငံမှာကိုဆေးကံရောဂါကြောင့်သေဆုံးသူ1625ဦးနဲ့ကူးစက်သူအတည်ပြုလူနာ9,930ဦးရှိနေပါတယ်။ဒေတာရဲကံရောဂါကူးစက်မှုကိုလျှော့ချနိုင်မှုအတွက်လည်းလူများစုဝေးလေးရှိတဲ့ဈေးတွေထဲမှာကျန်းမာရေးအသိပညာပေးလုပ်ငန်းတွေကိုကျန်းမာရေးနဲ့အောက်ဆောင်ကြီးဌာနကဆောင်ရွက်နေကြောင်းသတင်းထုတ်ပြန်ထားပါတယ်။ကျွန်မကတော့စုစုပေါင်း VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါ။
AIG လက်နက်ကင်အဖွဲ့ဖြစ်တဲ့ UWSA ကဝါလက်နက်ကင်အဖွဲ့အနေနဲ့ရွေးကောက်ပွဲအလွန်ကာလမှာမြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်လာနိုင်မဲ့အလားအလာကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ2008ဖွဲ့စည်းပုံအခြေခံဥပဒေအရသတ်မှတ်ထားတဲ့ဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းမှာမြို့နယ်6မြို့နယ်ရှိပြီး UWSA ကဝါပြည်သွေးစည်းညင်မြူရေးကျမတော်ကအထူးဒေသနှစ်အဖြစ်ဖွဲ့စည်းထားတဲ့မြို့နယ်၄မြို့နယ်ကိုထိန်းချုပ်ထားတယ်လို့ဒီဒေသအတွင်းမှာ2010ကစတင်ပြီးရွေးကောက်ပွဲ3ကြိမ်လုံးကျင်းပနိုင်တာမရှိခဲ့ပါဘူး။ပြီးခဲ့တဲ့တနင်္လာနေ့ကတော့ UWSA ရဲ့အကြီးအကဲအထူးဒေသနှင့်ဝိုင်းပြည်နယ်အစိုးရအဖွဲ့ဥက္ကဋ္ဌဦးပေါ်ယူချန်းကရွေးကောက်ပွဲမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနိုင်ရခဲ့တဲ့အပေါ်ဝမ်းမြောက်ကြောင်းတောင်းလာပေးပို့ခဲ့ပါတယ် UWSA ရဲ့ပြောရေးဆိုခွင့်ရှိသူဦးညီရန်ကတောင်းလာပေးပို့တာဟာနိုင်ငံတော်နဲ့ငြိမ်းချမ်းရေးအကျိုးအတွက်ပူးပေါင်းဆောင်ရွက်ဖို့ဖြစ်ကြောင်း VOA ကိုအခုလိုပြောပါတယ်
အရင်ကတည်းကကျွန်တော်တို့ဒီထုတ်ပြန်ဆက်တွေရှိပါတယ်ပေါ့နော်ကျွန်တော်တို့ဒီဆက်လာတဲ့အစိုးရခေါင်းတမတော်အပါအဝင်ပေါ့နော်ကျွန်တော်တို့ဒီနိုင်ငံအကျိုးအတွက်ငြိမ်းချမ်းရေးအတွက်မြို့သားပြည်နယ်တင်းနေရေးအတွက်ဒီပူးပေါင်းဆောင်ရွက်ဖို့ကျွန်တော်တို့စိတ်ဆန္ဒရှိတယ်ပေါ့နော်
အင်္ဂါနေ့ကတော့တမရော်ကောက်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတရိကန်တိုင်းစစ်ဌာနချုပ်မိုင်းဆက်တက်နယ်မှာ UWSA ဝါအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတနိုင်ငံလုံးပြစ်ခတ်တက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်ရေးအတွက်တိုက်တွန်းခဲ့ပါတယ်ဒီတိုက်တွန်းချက်နဲ့ပတ်သက်ပြီး UWSA ဘက်ကသဘောထားကိုဦးညီရန်ကအခုလိုပြောပါတယ
်ဒီတိုက်တွန်းမှုကအခုမှပဲမဟုတ်ပါဘူးပေါ့နော်အရင်တော့ကလည်းဒီလိုပဲအတိုက်တွန်းနေကြပါနော်ဒီကိစ္စနဲ့ပတ်သက် NCA နဲ့ပတ်သက်ပြီးမှအလုံးဒီတဲ့အတိုင်းအရင်ကထုတ်ပြန်ချက်တွေလည်းကျွန်တော်တို့ကတော့ထုတ်ပြန်ဆက်ပြီးသားပဲနော်ကျွန်တော်တို့ဒီ NCA ကိုကျွန်တော်တို့ဒီကန့်ကွက်တာလည်းမဟုတ်ပါဘူးဒီ80လုံငန်းစင်တွေပေါ့နော်ကျွန်တော်ဒီဌာနချုပ်နဲ့အပေါ်မှာပြီးမှဆွေးနွေးမှုတွေလုပ်ပါသေးတယ်လို့ပဲကျွန်တော်ဖြေကြားချင်ပါတယ်
UWSA ကျုပ်နယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ FPNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီမှဥဆောင်ပါဝင်နေပြီး NCA မှာအလုံးပါဝင်ရေးကိုလိုလားကြောင်းထုတ်ပြန်ထားတာပါဝါမျိုးသားပါတီဥက္ကဋ္ဌဦးဆိုင်ပေါင်းနက်က UWSA အဖွဲ့အနေနဲ့မြန်မာနိုင်ငံရေးနဲ့ခက်ခဲခင်ဖြစ်နေတဲ့အခြေအနေကိုပြောင်းလဲပြီး NCA မှာပါဝင်ရေးအတွက်ဆိုရင်ယင်းဤတဲ့ဆက်ဆံရေးလိုအပ်ကြောင်းသုံးသပ်ပါတဲ့
ဒီနေ့ထဲထဲဝင်ဝင်မိမိကကဆွေးနွေးကြမယ်ဆိုလို့ရှိရင်တော့အောင်မြင်မှုတော့များလာလိမ့်မယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်တယ်။ဝါတိုင်းသားဒီနဲ့ကိုပြီးသားတွေ့ဆုံဆွေးနွေးမှုကပို့ပြောကိုယူမှန်းချက်စီကိုတွန်းပို့လိုက်ရလို့ကျွန်တော်အဲ့လိုသုံးသပ်တယ်။ဘာဖြစ်လို့ဒီလိုပြောချင်တယ်လဲဆိုတော့ဝါတိုင်းသားလူငယ်များကမြန်မာပြည်လူလတ်ရေးမှာတော့ပါဝင်ခဲ့တယ်လူလာရင်နောက်ပိုင်းမှာပြီးကြရက်ဒီကသဘောမျိုးရှိလာတော့အတင်းကတန်ကိုအဖက်ဖက်ကသိရှိမှုနားလည်မှုသိမြင်မှုပါအမဲနေလို့အဲ့လိုဖြစ်နေရတယ်လို့ကျွန်တော်သုံးသပ်ပါတ
ယ် UWSA ခေါင်းဆောင်တွေကတော့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်နဲ့ကျမတော်ကာကွယ်ရေးဦးစီးချုပ်ကိုပန်ဆန်းကိုလာရောက်လည်ပတ်ဖို့ဖိတ်ခေါ်ထားပါတယ်နိုင်ငံရေးလီလာတုံးတက်သူဦးတန်းစိုးနိုင်က UWSA အဖွဲ့ NCA လုပ်ငန်းစဉ်မှာမပါဝင်တာဟာ FPNCC မှာပါဝင်တဲ့ AA ရခိုင်တပ်ဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ပြီးစီရေးအရှိန်မလျှော့ချနိုင်တာနဲ့မြောက်ပိုင်းမဟာမိတ်ကျွေနဲ့ bilateral call နှစ်ဖက်အပြည့်အစုံချုပ်မချုပ်ဆိုနိုင်သေးတာကြောင့်လို့တုံးတက်ပါတယ်ရခိုင်ပြည်မြောက်ပိုင်းမှာရွေးကောက်ပွဲကျင်းပဖို့ AA ကကမ်းလှမ်းတာကိုတမရော်ကကြိုဆိုလိုက်တဲ့အခြေအနေကြောင့်ဒီပူးပေါင်းဆောင်ရွက်မှုကနေNCA လက်မှတ်ထိုးရေးကိုတစင်းတက်ဆောင်ရွက်ဖို့လိုကြောင်းဦးတန်းစိုးနိုင်ကပြောပါတဲ့
ကျွန်တော်တို့ခုကဒီကောက်ဘွယ်ကိစ္စဒီကိုင်းမြောက်ပိုင်းကိစ္စမှာကျွန်တော်တို့ပူးပေါင်းဆောင်ရွက်ရင်းနဲ့ဒီပူးပေါင်းနှစ်ဖက် bilateral ဆွေးနွေးပွဲတွေပြန်ဆရာကနေပြီး FPNCC တစ်ခွဲလုံး NCA လမ်းကြောင်းပေါ်ရောက်ရှိလာမှုဆိုဆက်ပြီးကြိုးစားသွားမယ်တောင်းဆိုရတဲ့တောင်းမှာရှိပါတယ်နော်အဲ့ဒီလုပ်ငန်းတွေကိုလုပ်ဖို့ပြတော့အခုတစုံတရာ အခင်းကျင်းကြီးကပြေလျော့လာတာတွေ့ရပါတယ်။အဲ့ဒါကတော့ဘုန်းတော်ကောင်းနေသူတစ်ခုပဲဆိုကျွန်တော်ယူဆပါတယ်။
FPNCC အဖွဲ့မှာ UWSA WA NDAA မိုင်းလာ SSA ရှမ်းမြောက် TIA ကချင် TNLA တအံပလောင် MNDAA ကိုကန့်နဲ့ AA ရခိုင်အဖွဲ့တွေပါဝင်တာဖြစ်ပါတယ် TIA ကချင် TNLA တအံပလောင် MNDAA ကိုကန့်နဲ့ AA ရခိုင်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာဘိုင်လက်ထရယ်ကနှစ်ဖက်အပြည့်အစုံချုပ်ဆိုနိုင်ရေးဆွေးနွေးခဲ့ပေမဲ့ COVID-19 ကာယရောဂါကြောင့်ဒီနှစ်အတွင်းမှာဆွေးနွေးပွဲတွေရပ်တန့်နေပါလေ။ကျွန်တော်မိုးစော် VOE အတွက်သတင်းပေးပို့တာဖြစ်ပါလေ
ဒီခိုင်ပြည်နယ်မောင်သောမြို့နယ်မှာအရသာ3ဦးသေဆုံးပြီး6ဦးတန်ရာရရှိခဲ့တဲ့မိုင်းပွားကွဲမှုဟာအာဆာရိုဟင်ဂျာစစ်သွေးကြွအဖွဲ့ရဲ့လက်ချက်ဖြင့်သမ္မတော်ကပြောဆိုလိုက်တဲ့အကြောင်းသိပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ကမကြံသေးခင်ရက်တွေကစလို့စစ်ရေးပိပခါတွေရောပါလာတဲ့ရခိုင်ပြည်နယ်မှာအင်ကာနေတုန်းကမိုင်းပွားကွဲမှုဖြစ်ပွားရာကကားလစီထိခိုက်ပျက်စီးသွားပြီးကားပေါ်ပါလာတဲ့မိသားစုဝင်3ဦးသေဆုံးပြီးနောက်ထပ်6ဦးတန်ရာရရှိခဲ့တာပါ။ထိခိုက်တန်ရာရခဲ့တဲ့မိုင်းပွားကွဲမှုဟာအာဇာဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းလဲသမ္မတော်သတင်းမှပြန်ကြားရေးဖွဲ့ကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်။မောင်နှောခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကလည်းဒေတာသွင်းလှုပ်ရှားနေတဲ့အာဇာဖွဲ့ရဲ့လက်ချက်ဖြစ်ယူဆနိုင်ကြောင်းအခုလိုပြောပါတယ်
။အဲ့ဘက်ကမှလှုပ်ရှားတာတော့ AIS ကလှုပ်ရှားတာနော်။ဘုံခွဲတဲ့ AIS ကခွဲတယ်အဲ့ဘက်ကအေးလှုပ်ရှားမှုမရှိဘူး။ AIS ကခဏခဏရဲတွေတန်းချောင်းတွေရဲကားတွေပါယူမိုင်းထောင်တာခဏခဏအိုက်နာမှာပဲဖြစ်ချင်းနေခဏခဏဖြစ်တယ်။နောက်ချောင်းပစ်တာတွေဖြစ်တယ်။အဲ့တော့ကျွန်တော်၃၀လောက်တော့ AIS ပဲဖြစ်တယ
်။ပောက်ကွဲမှုကြောင့်တန်ရန်ရရှိသူ6ဦးနဲ့က4ဦးကိုမောင်သောစေယုံကလည်းဆင်းစစ်တွေစေယုံကိုပို့ဆောင်ခဲ့တယ်လို့မိသားစုဝင်ခရီးမြန်ကြီးဝါဒါဦးဆာမြသိန်းကပြောပါတယ်
။အခုကစစ်တွေစေယုံပါခင်ဗျာ။မင်းကျတို့လေးရခင်ဗျာ။ခလေးနှစ်ယောက်ရပြီးတော့အဖေအမေရင်းဒီ
မနေ့ကမိုင်းပကွဲမှုဖြစ်စဉ်ကိုတော့ဥဆာမြသိန်းကအခုလိုဆက်ပြောပါတယ
်ဖြစ်စဉ်ကသူကဟိုကျေရွတ်ကထင်ကြအဲ့လိုလာတာပြီးတော့အပြင်ရှင်ကိုဖြစ်တာကြတောင်ပြိုလက်ဝင်းပြိုနေခွဲနေရတဲ့ကျက်ပေါက်အဲ့ဒါဖြစ်တာနဲ့အကတွေကအခုလိုစော့စော့ပြတော့ပေါ့တုံတော်တဲ့သူကကျွန်တော်ဦးရဲ့သမီးတွေခင်ဗျာပြီးတော့သူယောက်ျားပြီးတော့သူတားလေးတယောက်သူတားလေးကသူနာမည်သားယူခင်ဗျာ
သမ္မတော်ရဲ့ထုတ်ပြန်ချက်မှာတော့မောင်သောမြို့နယ်တာယာကုန်းကျေးရွာကမောင်းနှင်လာတဲ့မွန်တော်ရင်တစည်းဟာမွန်လွဲပိုင်းမှာလက်ရလမ်းစုံနေရောင်အာစာဖွဲ့ကထောင်ထားတဲ့ကမ်းပိုင်းကလေးကိုနေမိရာကပောက်ကွဲမှုဖြစ်ပွားခဲ့ကြောင်းဖော်ပြထားပါတယ်။အာစာဖွဲ့ကထောင်ထားတဲ့မြေမြုပ်မိုင်းဖြစ်သမ္မတော်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့ပုံမှန်သိရှိနိုင်ဖို့သမ္မတော်ပြောခွင့်ရပုဂ္ဂိုလ်ကိုဆက်သွယ်ဆက်ပေးမယ်လည်းမရခဲ့ပါဘူး။ရခိုင်ပြည်နယ်မှာစစ်ရေးသိမ်းမှနေတဲ့အေအေရခိုင်နဲ့နိုင်ငံဖွဲ့နဲ့တပ်မတော်ကြီးပိုက်ပွဲတွေတရက်ပိုင်းမှာရပ်ဆိုင်နေချိန်မှာပဲပောက်ကွဲမှုနဲ့ကြုံခဲ့ရတာပါရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပနိုင်တဲ့နယ်မြေတွေမှာပြန်လည်ကျင်းပနိုင်မယ့်အခြေအနေကိုဖန်တီးဖို့အေအေဖွဲ့ရဲ့ကံလန်းချက်ကိုတပ်မတော်ကလက်ခံကြိုဆိုကြောင်းပြောဆိုခဲ့ပြီးနောက်မှာပိုက်ပွဲတွေရပ်ဆိုင်နေတာလည်းဖြစ်ပါတယ်ဒီလိုအခြေအနေကနေငြိမ်းချမ်းရေးအတွက်ဆွေးနွေးမှုတွေပေါ်ပေါက်လာဖို့မျှော်လင့်ကြောင်းလည်းအေအေပြောခွင့်ရခိုင်တုခကပြောပါတယ်
တဖက်နဲ့တဖက်ဒီအပြစ်ခတ်တဲ့ရထားပြီးတော့ယုံကြည်မှုတည်ဆောင်းနိုင်ဖို့ကဒါပို့ပြီးတော့အရေးကြီးတာပေါ့ဗျာဒီပြစ်ခတ်မှုတွေမရှိတော့ဘူးဆိုလို့ရှိရင်တော့အနာဂတ်မှာဒီနိုင်ငံရေးအရေးတွဲဆုံဆွေးနွေးအဖြေရှာနိုင်တဲ့ဒီအခင်းကျင်းတွေကိုရှင်းဆက်သွားဖို့တက္ကသိုလ်ကလမ်းစတစ်ခုလေးဖြစ်လာနိုင်တာပေါ့
သမ္မတော်ကတော့မြန်မာအစိုးရနဲ့ NCA တနင်္ဂနွေလုံးအပြစ်ခရစစ်ရေးသဘောတူညီချက်ကိုလက်မှတ်ရေးသူပြည်သားလက်နက်ကိုင်ဖွဲ့တွေနဲ့ရောမထိုးရသေးတဲ့ဖွဲ့တွေနဲ့ပါငြိမ်းချမ်းရေးရအောင်ကြိုးပမ်းသွားဖို့အမြဲတမ်းကော်မတီတစ်ခုကိုဖွဲ့စည်းခဲ့ပြီးလို့ဒီလမှာထုတ်ပြန်ခဲ့ပါတယ်။လုံခြုံရေးရရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့ရခိုင်ပြည်နယ်မြို့နယ်ဒေသတို့မှာဒီဇင်ဘာလကိုနောက်ဆုံးထားပြီးရပ်ဖြတ်ရွေးကောက်ပွဲကျင်းပဖို့ဒီရခိုင်လက်နက်ကိုင်ဖွဲ့ကနိုဝင်ဘာလ12ရက်နေ့မှာကြေညာချက်ထုတ်ပြန်တိုက်တွန်းတဲ့အပေါ်မှာသမ္မတော်ကလည်းအေအေထုတ်ပြန်ချက်ကိုကျူဆိုကြောင်းအမှန်ထုတ်ပြန်ခဲ့တာပါ။တစ်ချိန်တည်းမှာပဲရွေးကောက်ပွဲမှာအများစုနဲ့နိုင်ရထားတဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းသားနိုင်ငံရေးပါတီတွေနဲ့လက်သွဲဖို့ဆန္ဒရှိကြောင်းကန့်လန့်ထားပါတယ်။အစိုးရတပ်မတော်နဲ့လက်နက်ကိုင်ဖွဲ့တွေရဲ့ဒီသတင်းပတ်တွင်ထုတ်ပြန်ချက်တွေပေါ်မှာတော့ငြိမ်းချမ်းရေးအတွက်အလားအလာကောင်းပြည့်ရှုမြင်ကြောင်းနိုင်ငံရေးအကဲခတ်သူတို့ကလည်းသုံးသပ်နေကြပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းတွက်သတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံနဲ့နေဆက်ယူနာပြည်နယ်မှာ COVID yoga gala tiamoin yang ni yang memang ada dari lekan tahu juga jili yang dengan pisang yang macam jang jauh anak bayi kita dari belajar jang biar 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 apa jenaka ro sotapa memang ada biar biar sih suli ni jangan mula bawain jangan bina dia mah dia wen ni tangguh tahu tak masih ber ni tang lalu ni ada juga lama kampung ni biar kau terima soal ni tiamoin ni tang tu juga dia gua memang jangan dengan dia ni bane ni biar ni เจ้าอยู่อังเวงาตองดังเวซองยามาพี่จองเจ้าติดตากันอาดาบันยีกาตรีเปรย์ไล่ดาพี่บาร์เลยเมื่อมาลดมาเรื่อยเล็กขันหายเจ้าลงงานเช่นนี้เลยดีเงินจ้าเจ้ากูเล็กขันยามาพี่จองเลยเงินจ้าเจ้ามาพบพี่ท้าบาร์เลยเมื่อมาในงามาก็ยกกันเจ้าเปียตัวได้ยังก้าเนื้อจ้าติดตาลงจงอีตุ้มเห็นหายเจ้าในงานก้าชาวบ้านคุ้มสมุยตุ้มเห็นเช่นชาวบุญยี่วันเจ้าเนี่ยกูหลงเงินจ้าเจ้าดีทุกเปียนี่อาลุเลย
ช่วยลิมิวมาเจ้าย้อมไว้ลงงานลูกไก่นี่กูมูทงอ่ะเปลี่ยวไปเลยในบทเตะห้องพินะเตะห้องพินะถ้าตัวปานไซน์นู้นไปรู้ถ้ามาเลยตัวคู่บ่าวที่ไปเนี่ยเสียดีกว่าคู่บ่าวก็รู้อยู่โมเอ็มลานัยเอาตัวตามนี้จะบอกสามอ่ะดีกว่าดีที่ดีเทียร์โดดเดี่ยวเอเชียหรือว่าเอเชียอินเดียหรือว่าทุกคนมาแล้วเดี๋ยวมาส่งตัวเดียวดีสินะทางอาหารงานวิ่งเลยสิตัวเอเชียไม่ใส่หน้าดีกว่าแต่ก็ยิ่งจะมา
กูไปเหนื่อยแค่ไหนบ้างเนี่ยเสียสินะมีมาดีร้าชิ้นเชียงแล้วมันขำมั้งตัวทุกเนี่ยมีมาในกระดาษมีอาบยาลดลงเนี่ยช่วยลิมิวมามาจากที่ไหนน้องอ่ะมีมาในกระดาษจะชูมากูไปยกกับกูสมุยจุ๊กซี่กันยังเจ้าเจ้าอาณาบันยิกาเนื้อจะติดตาลงจงอีตุ้มเห็นอาบ้าเว้ยชอบกันเช่นเช่าอีตัวเสียงเงี้ยสองเรื่องนี่ครับอ่ะแต่เป็นเมื่อเนื้อจะติดตามาที่อาโมงเว้ยเอาเนี่ยตุลีชินิเซพิเดตัว
อ่ะคุณลุงจริงจังแล้วลุงเลยช่วยลิมิวเฉยใจมุมข้าฟังดิฉันโอเคท่าตัวมุมข้าก็เปลี่ยวไปเลยอันนี้น้องเลยอ่ะลุงจังเว่ยสองยามเอ๋ทางทางข้าข้างยามเอ๋อันนี้เราจะดีไปอ่ะจะดีไปอย่าตอนเนี้ยอ่ะคุณสิคู่บาริบาริสิเนี่ยตัวนี่จีนเลยเชนิบาริทักการเลยแต่สาวไม่ใช่บ้ามาเท่าท่าไม่ใช่คู่เวลาเดียวกูอ่ะเล็กขันท่าไม่ใช่น่าตัวดีอายุมาบ่เหรอ
ที่กิจสันนิบาตโลตันจะมาหลังจากวิญญาณมีมาปรากฏเรื่องปีปูรามีสิบเมื่อก็ยกกับกาวีด้วยยูนันสุยากาตุปีเนี่ยด้วยมาเมื่อเจ้าคณะสุดโลกยังจะจัดดิบยังไม่ทุบยังนามิวสิจังมูเซคยังอุชอยอุซิธานาและท้าวยังจะไอ้มูอุมาวังตังอาฟุยโอยกูเปลวไปเลยตัวบุคคลไม่ยังจะเจริญยูทงเนี่ยทงเนี่ยจะโน้ตเลยดีสิวิบัยมาจากเจ้าสัตว์ชนะยังเจ้ามาสิยาเลย ก็ต้องบอกท่านมาแล้วอย่าไปเอาเวลาจะมาเจอเจ้าเราเลยไม่ติดใจว่าหรือเปล่าต้องไปเช่นเราต้องใจใจเย็นอุบลีบ่ต้องใจเย็นอุบลีใจเราชอบมีอะไรก็ใช่มาบ่เนาะอย่ามาบีมากูไปที่บิวดูนะแต่พี่บิวดูได้มาละกงอาซาโลที่อยู่ประกาศมีมาในที่สั่นเนี่ยเนื้อจะมีอะไรมาลูกเอาเวลาทั่วกูตามมีทาราพี่บาร์เลยกงสิบสองอยู่กูเลยการแต่เนี่ยคุณพี่ทาบีเม่สองตีน่ะพ่อเอจ้าบีพี่โลที่อยู่ประกาศมีอะไรต้องพี่ชอบบีบุเลยกงเดรุก้าต้องสุนิจ้าบา
မလေးရှားနိုင်ငံမှာမိဖွားပြီးအမျိုးသမီးတွေနဲ့ကလေးတွေအပါအဝင်ထိမ့်သိမ့်ခံရသူမြန်မာနိုင်ငံသား30ကျော်နဲ့ကာယယောဂကာလတောင်တင်နေသူတွေစုစုပေါင်း190ကျော်ကိုကယ်ဆယ်ရေးလေယာဉ်နဲ့နေရာပြန်ပို့လိုက်တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ကိုဗစ်ကာယယောဂကာလမလေးရှားနိုင်ငံမှာတောင်တင်နေသူတွေနဲ့ဖမ်းဆီးခံရသူမြန်မာနိုင်ငံသားတွေကိုတန်ရုံးအစီအစဉ်နဲ့နေရာပြန်ပို့ရမှာအခုနောက်ထပ်မိဖွားပြီးအမျိုးသမီးတွေနဲ့ကလေးတွေအပါအဝင်လူ30ကျော်လဲပါဝင်ခဲ့တာပါ။အင်္ဂါနေ့ကနေရာပြန်ခွင့်ရသူတွေထဲမှာတော့လူရက်စစ်အကျဉ်းသားတွေနဲ့ကာယယောဂကာလတောင်တင်နေသူစုစုပေါင်း190ကျော်ပါဝင်တယ်လို့လည်းမလေးရှားခြေဆိုင်မြန်မာလူမှုကွန်ရက်ရဲ့အသင်းဥက္ကဋ္ဌဦးစန်းဝင်းကပြောပြပါတယ်
။ဒီ relief flight body အဲ relief flight မှာဆိုရှင်အကြောင်းမျိုးကြောင့်မလေးရှားနိုင်ငံကနေမှာဖမ်းဆီးထိန်းသိမ်းခံရတဲ့မြန်မာနိုင်ငံသားကလေးငယ်အပါအဝင်30ယောက်ကိုပေါ့မြန်မာတန်ရင်းကူညီမှုနဲ့မြန်မာနိုင်ငံကိုပြန်လည်ပို့ဆောင်ပေးခဲ့တယ်။ဒီစေယုတ်ဒီမှာပေါ့လေအနေစေယုတ်တက်ပြီးမိဖွားတယ်မိဖွားတော့တယ်သူတို့ရဲ့ဒီ document တွေအထောက်အထားတွေကအပြည့်စုံပါမစ်တရားမရှိဘူးနောက်တစ်ခုကလေဆေးရုံမှာပေးဆောင်ရတဲ့ဒီဝန်ဆောင်မှုပတ်စံတွေမပြည့်စုံတဲ့အကြောင်းတစ်ဆက်ရကျန်းမာရေးဌာနနေပြီးတော့ immigration ဌာနကိုဖုန်းဆက်လိုက်တဲ့အခါမှာ immigration ဌာနကနေပြီးတော့လာရောက်ဖမ်းဆီးခံရတယ်အဲ့တော့ဖမ်းဆီးခံရတဲ့ကလေးငယ်တဦးလည်းပေါင်းလွန်ပါတယ်ဒီကလေးငယ်ဆိုရှင်နှစ်လဖြစ်သွားပြီပေါ့ဒီအခုဆိုရှင်တော့မြန်မာတန်ရုံကနေပြီးတော့အများဆုံးဖြစ်အောင်စီစဉ်ပြီးမနေ့ကကျွန်တော်တို့ဒီ relief flight နဲ့အတူတူတန်ဖို့ပေး
Malaysia nengah ga, luai mu tengah ye sekian ni deh ma, pasti kan ayah le, nyaman nengah dari go, tengah si je ne, di lara ma besa dia bi, niya tiapu pegi la, aku suri tu cangjo dua babi, niya tiapu, lihat je go lo, luai si le, jen dari ga, jahkan jah la ba, aku nausu niya tiapu le tema lo, mihpa bo, seyo sekian dua ye, Malaysia anak bayi ni la, pasti la kan ya tu, mudah mili le, bawa ngai ba ye, Malaysia nengah ma, di lo cama ye betul dari jau. Pansi kaya duri le, si ni le lu le, lumu ye lu ngan ni go lu kan ni le, usan weng a piu piu apa
ye? Okay, di masa usia di lu piu tanah ni uria, cina lu cakap nalu cungfi apa de? Di mihpuar ye kisah ya dimbo bu, cakap cama ye kisah ni tu bu, pansi ting ni kan mudah de, cina cungfi apa de? Terus ini sidang fikar de, kari bayi tak kan tha de, tapi ni nenek le sih orang tak bisu cing, immigration cang jabi tu, pansi ting ni sekarang ni opu sangat apa de?
Malaysia nengah, luai mu cikai ye, tiada ye sekarang setongku mah tiada ini ada. Kan macam nengah jadah na tahun ini ulo, luai sih tanjir baby, tiaw ini lolo nengah Malaysia asuya ga pios utawa eh, tapi me tiaw mau ini mari ini negaroh, kubek kubek ala jima tanjir, pamiji lebi je sara, aku jengui lego cecen penai bu akhir kiri le, nyesai ni ada lolo le. Alu tu mai lu sah duri ne, aku ni pening duri dah jauh aje. Malaysia nengah mah, kan macam ni mah nengah dah ngah tengkoi lau lu lukai ni bi. Kobe kaya wa kala mah, sahun ni ye ne lu kai ke teri jau. Ni ye pihon bodoh, ni mah tanya aku senyap betul dah tu tetang jauh sini bare. Kaya wa ke teri jau, mimi koko asal senyap tu ni mah nengah dah sahce usi ni bare. Belo zamaro, Malaysia asuya ga, sajau ye saulu ye, cenglungan sahre lungan ni mah. Lutalu aje si ni raja, tiama wendy ni nene tanjir baby, alu lokem cuma dole pion suka barai, cuma mai mah view dua tren people ni raja barai je.
View ni mawai season ye, video ni zooming tanya tolong jadi ku, cemui cishu nasi ni mu, view mobile app asiku, smartphone ni mah download jumai mabi, Android phone ni dua suye Google Play ni, iPhone ni dua Apple App Store ni mah. VOA Burmese sore app ku download lo nai mare VOA Myanmar thana sore logo ne chilo cha phu ya da lwe ku ba de di application ga ni VOA season ne ko dai yai na sin chi shu nai ne tin ko nit da ya chein nai ma le tin saung ma ri apat sin kan da ri ku na sin phat shu nai ma le nya
tra cha pya agu sa la na sin nya ma ro Myanmar yi tong da je season phit ba de yuk kaw pwae ma chin pa nai lu lo Jikalau komisi ngah cina cara ikan binaya di dalam cuma, jikalau cina itu ikan jadi doa tangsurah itu, tapi orang tuh sulit pakai. Tapi ni mahu muda demokrasi perjuangan turun ini suara di jalan perjuangan, muda jalan ini naik suara muda perjuangan lu perasa siapa? Di sini ni yang ikan binaya si lalu kongsong, lalu nyolin hangat le. Kami bina di dulu dah kita usang jualan yang kita jualan dah sini tu betawa. Ini juga lalu saya pihon lah hanya lalu usang jualan guru saya tu betawa.
Lalu semaroh, depan dengan saya tu topi dan nama ini kita dorong ini sangat ada tu bosi barai. Jangan kata ni macam ada usia. Di dalam apa tu bos sambil. Pagar mesuhi, ni kau boleh bi longgala malah, sesuatu dah ni ni tak mesti barai.
Sesuatu tu orang ni yang apa no, ini bagai tangsurai ni tak ni, di bagai lajuan ni ni tak. Ayah tangsur muncul awal, ini sesuatu ni macam sendiri yang ni masalah. Jika yang saya nak buat pihon macam ni pernah sini awal.
Kuki awal.
เมื่อวานเช้าตอนสมุดเราทุกคนมาไม่ใช่เดือดเสียปกติในส่วนนี้ข่าวเราจะเป็นเด็กคนเดียวจะมาเลยเอ้ยลูกจะได้เข้ามาลูราชิเมปูราชิเมเอ้ยลูกกูนั้นชอบชอบมองมองพี่ดูสุดาเราตอนนั้นสิงคโปร์ทุกคนสั่งยาบ้าไหมโอเคแล้วเราไต้หวันเนี่ยประเทศที่กิจการทุกที่เองเนี่ยตั้งรอจ้ากิจการเลยนะครับนี่ก็มุกยิ่งพยากรณ์เลยยุคเอาไปไหนยังมาดีข่าวเรา ยูดาเป็นเอฟซีไหมยูดาอินยูเอสุยามยูฟัสซี่ไหมลูกจอนี่จะเจ้าวะเนี่ยเอ็งอะไรยูดีเจ้าสุดที่ลูกที่จอดทะเลส่วนที่ปีนี้ด้วยมาแม่แม่ยาสุนายยาเร่ปาดีกูคุณยูจะยูฟิมไอ้ปาดีกาวีบีเต็มใจเลยคุณยูจะกูคัมเมสเรดบ่าวดามาดูอะไรที่จะมาจอนันดีวูลูกจอนี่สิโรไอ้ยาวตัวเกิดชิลานายมาละไอ้เจ้าที่มีอำนาจนายมาละกันเนี่ย
ကျွန်တော်တို့ဒီပြည့်ခဲ့တဲ့ဆင်းကားအတွေ့အကြုံရဆိုတော့အဲ့လိုအထူးယုံကြည်လို့တော့မရသေးဘူးဆရာအခုရခိုင်ပြည်မှာအခုလက်ရှိအနေအထားမျိုးမှာလည်းအန်အေဒီကငားနေရနိုင်ထားတယ်တကယ်လို့များဒီကောက်ပွဲဆက်ပြီးတော့လုပ်မယ်ဆိုရင်ရခိုင်ပါတီတွေကနိုင်လာနိုင်စရာအကြောင်းရှိပါတယ်ကျွန်တော်နေရာ20ဒီဟိုဒီနေ့ဆက်မှာဆိုရင်နေရာ20လောက်နေရာ20လောက်ကျန်နေစရာ အဲ့တော့ဒီနေရာမှာဒီကောက်ပွဲလုံးလိုက်လို့ရခိုင်ပါတီတွေရမ်းများစားစားနိုင်လာရင်တော့ဒီအန်အေဒီအနေနဲ့စဉ်းစားဖို့ကောင်းပါတယ်အခုအနေထားမျိုးမှာတော့အဲဖိတ်ပြီးတော့မသိရသေးပါဘူးကြွတာဆိုတာလဲကျွန်တော်တို့အပေါ်မှာတခုမှမရှိသေးဘူး
ပါတီကရွေးချယ်ရဲ့ဝန်ကြီးချုပ်ကိုတမနာကအတူပြေးစေခြင်းတလားဒုတိမဟုတ်ဒီအဆင့်ထိနေရာပဲနဲ့လည်းပဲညှိနှိုင်းသွားမယ်ဆိုရက်ပြင်ဆင်ချက်များရှိပါလားအဲဒါတော့ကျွန်တော်တို့သူတို့နဲ့ညှိနှိုင်းမယ်ဆိုတာကတော့ကျွန်တော်တို့ပြောဖို့အရှင်စောပါသေးတယ်ဆရာဒါတော့ဒီကြားရဲ့ကာလမှာဖြစ်ပေါ်လာတဲ့အချင်းချင်းပေါ်မှာတည်တည်တော့ပြောရမှာပဲဆရာအခုနိုင်ဖို့လို့တော့လုံးဝမျှော်မှန်းချက်ထားနို ကိုကျန်တဲ့နေရာတွေမှာရွက်ကောက်ပွဲကိုဆက်ပြီးတော့လုပ်မယ်ဆိုရင်နေရာတော်တော်များများကိုဒီခိုင်ပါတီတွေနိုင်ကြမှာပဲအထူးသဖြင့်ကျွန်တော်တို့ဒီအေအန်ပီကနိုင်မှာပါတခြားတခြားရဲ့ခိုင်ပါတီတွေကလည်းနိုင်ရှင်များကြီးရှိပါတယ်ဟုတ်ကဲ့အဲ့တော့တကယ်လို့ညီနိုင်ဖြစ်နေဆိုရင်
အောက်ခြေအဆင့်ဒီအဆင့်ကိုသဘောတူညီကြရင်တော့လက်ခံမယ်ဆိုတဲ့တမတ်ချက်မျိုးပါရှိပါသလားစဉ်းစားကြည့်ကြလောလောဆယ်မရှိသေးပါဘူးဆရာဆိုတော့ဖြစ်နိုင်ခြေကတော့ဟိုအမြင်ဆုံးကတော့ဝန်ကြီးချုပ်ဖြစ်နိုင်မယ်သူကလည်းပြောကြတယ်ပေါ့လေဒီအစိုးရထဲမှာအစိုးရအဖွဲ့ဝင်တွေဟာဒီရဟန်းပါတီတွေကအဖွဲ့ဝင်တွေလည်းပဲပါဝင်လာနိုင်တယ်ရုပ်စွာအစိုးရလောက်ကြီးတော့ပြောကြပါခင်ဗျာ
ဆိုတော့ကျွန်တော်အဲ့ဒါသိချင်လို့အဲ့လောက်ကြီးဆိုရင်ရောပရိုဂျက်နယ်လောက်တယ်လို့ပြောရမလားပရိဂျက်မှာမနှိယသူထင်ပါတယ်ဦးစင်းနေပါဘူးမနှိယသေးပါဘူးကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်လို့ဆိုတော့အခြေတွင်းပြောပြီးမှကျွန်တော်ဆောင်ရွက်ရမယ့်ကိစ္စဖြစ်ပါတယ်အခုလောလောဆယ်မှာကျော်လို့မရနိုင်သေးပါဘူးဟုတ်ကဲ့အဲ့ဒါနိုင်ငံရေးပိုင်းပေါ့လေနောက်တစ်ခုကရခိုင်ပြည်နယ်ရဲ့ဖွံ
ကျွန်တော်တို့ရမယ့်ကိစ္စတွေအများကြီးရှိနေပါလိမ့်မယ်အဲ့ဒီဟာကဘလော့ခ်ထိလုံနိုင်မဲ့ထင်ပါတယ်တကယ်လို့အပြစ်ခတ်ရဆဲရဆိုရင်အစဉ်ဆုံးနဲ့ကိုစီးပွားရေးပြန်လဲကျွန်တော်ရေးကိုစတင်လုံနိုင်မဲ့ထင်ပါသလားလုံဝန်းကြီးရဲ့လူအပ်ပါသလားတချို့ပြည်နယ်တွေမှာလည်းအပြစ်ခတ်ရဆဲယူမယ်ပြည်ရဖွဲ့နဲ့ညှိနှိုင်းပြီးတော့ပြည်နယ်ဖွံ့ဖြိုးရေးလုံနိုင်ကြရတယ်ဥစ္စာငွေ
ဒီကဖန်ပြရတဲ့တာကြီးတော်တဲ့လာမယ်လို့အဲ့လိုပြောလဲချက်ထားလို့မရသေးဘူးဗျ။မရသေးပါဘူး။အခုတော့မှကျွန်တော်တို့မှဒီအခုတိုက်ပွဲတဲ့ကာလအတွင်းမှာကျစီတော်တဲ့အရှင်တွေကိုတော့မနေကြိုးစားပြီးတော့ကျွန်တော်တို့ရှောက်လိုက်ရအောင်မယ်။ဒီကဒီပြည်ထောင်ရေးစစ်တာကနေတဆင့်ရင်းချမ်းရေးကိုဆောင်ရွက်ပေးနိုင်ဖို့လိုပါတယ်။အဲတကယ်တော့ရင်းချမ်းရေးဆိုတာကလည်းဒီတိုင်းရင်းသားတွေတောင်းဆိုနေတဲ့အရ Hello, I'm not a woman. And you can solo Biolo Yaw. She knew you got Katin. I don't know, Georgia. General Nangama, the General Tanya, Townsor, Federal Democracy, Ponsan, you. Nangan Sansa Chilana, you know, Dani Hale, Chilamabe. And now by my Alo, Alo General. In the Asians on General.
ဟုတ်ကဲ့ဆိုတော့အခုလောလောဆယ်မှာတော့ဒီဥစ္စာညာထားကြတဲ့စီးပင်းဆောင်တဲ့ဒုက္ခတွေကိစ္စအဲ့ဒီကိစ္စကိုအရင်ဖြစ်ရှင်းရမယ်ဆိုတော့အဲ့ဒီကိစ္စကိုအချိန်လေးပြောင်းပြီးဆိုးနေပါဦးလေအခုလောဆယ်အခုဒီပြင်းလို့ဆရာပါရှိရလိမ့်မယ်။
อ่าลูกอ่ะมันเลยอ่ากูก็ซอเชียลโดซีเรียได้ไม่เลยดิว่าซีเบชองเลยนี่ดาหมอบูณติ้งจอณติ้งจอรับชื่อเลยไอ้เทมมาโกแล้วไอ้งาตดต่อได้หลูชื่อเลยไอ้ซ้องต่อได้หลูชื่อเลยมะนี่ก็ไปเจอเราก็ต้องมาไม่ค่อยน้องไม่รู้ดิดิจาเทมมาดิหลูๆอ่อมาแล้วแล้วชื่อไม่ได้ดิหลูๆอ่อมาบลูๆลุกจักมั้ยเลยไอ้หลูปုံสันเจอเราก็ ที่จ๋าปาลาเทมมาโกจัสซิดอดาตัวเราไม่รู้เสียกันเลยอ่ะอย่าดีชื่อว่าดิแล้วดิแล้วต่อเจอเราอ่ะดิอเป็ดแท้จะเสร็จเลยส่วนยินตะพักก็เลยอโซยาพักก็โอโมชูซาเลยส่วนยินเนาะดีที่ซีเยบายลอลอสิมาตัวเยกุนิยากูเปลี่ยนพี่แล้วกูเดซากูตั้วพี่แล้วลุกไหนไกลๆเนี่ยอนิคาမျိုးกูတော့ยกสิลามาป่ะโอเค
ဒီနောက်တချို့သတင်းကြားပါတယ်တမ်းတော်ဘက်ကစခန်းနေမှာအလန်းအဖြူရထောင်ထားတဲ့ဒါစီစာပေါ့လေအပြစ်ခတ်ရတဲ့ဆွဲသဘောအခုရောသင်ပေါ်မှာလည်းပဲအလန်းအဖြူရထွန်းထားတယ်လို့ကြားပါတယ်စစ်သင်္ဘောတွေမှာဒါတမ်းတော်ဘက်ကအဲ့တော့အေးရခိုင်တက်တော်ဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုတုံ့ပြန်တဲ့အမှုမျိုးသတင်းကြားပါလဲခင်ဗျာအဓိကကတော့ဘာတစ်ခုမှမကြားသေးဘူးဆရာဒါပေမဲ့လော
ဒီလိုမျိုးလို့ရပါတယ်ဟုတ်ကဲ့ဒီတော့နောက်တစ်ခုမေးချင်တာကဒီရခိုင်ပြည်နယ်မှာမိညာရေးရကြပြီဆိုရင်ပေါ့လေအေနဲ့မိညာရေးဒုရီမုတ်အပြစ်ခတ်တွေရဆဲကြပြီတိုက်ပွဲတွေရသွားပြီဆိုရင်ဘယ်ရောက်ဒုက္ခတွေအေးနဲ့ပတ်သက်ပြီးတော့တစုံတရာပြည်လည်းမှုရနိုင်ရဲ့လမ်းကြောင်းပွင့်လာတဲ့အခြေမှာလားဟုတ်ပါကောရောက်တော့တယ်ဒီဒုက္ခတွေနဲ့ပတ်သက်လို့ကတော့
ဘာကောရောက်တော့ဒီဒုက္ခတွေနဲ့ပတ်သက်လို့ကတော့ညမနိုင်ငံအနေနဲ့ဒီအဲ့ဒီစိစ္စကမစင်းသွားလို့မရဘူးကျွန်တော်တို့အားလုံးစင်းသွားရမှာပဲအလောလောဆယ်တော့ဒီအစိုးရဖက်သားလေးအကောင့်ဖြစ်ပေါ်နေတာတော့ရှိပါတယ်တော်တော်အေးအဖွဲ့ကတာမန်တရားစွဲပြတ်ထက်ရစေတာလောင်းနေဒီကိစ္စမှာဖြစ်ဖြစ်ဝင်ပါဝင်ဆောင်ရွက်ဖို့ဆိုတာတော့မဖြစ်နိုင်သေးဘူးလို့ယူဆပါတယ်
အဲ့လိုလုပ်ဖို့အတွက်တရားဝင်လုပ်ပိတ်ခွင့်တွေရပြီးမှဒီကိစ္စတွေကဆောင်ရွက်လို့ရမှာပါလောလောဆယ်တော့ဒီကိစ္စကဒီလက်ရှိတာဝန်ယူနေတဲ့အစိုးရကိစ္စပဲဖြစ်ပါတယ်အဲ့ဒီအခုနောက်ဆုံးဖြစ်ပေါ်တွေ့တက်လာတဲ့အချိန်နဲ့ပတ်သက်ပြီးတော့ဥစ္စာညလာဘယ်လောက်ထိအကောင်းညွန်မှန်းထားပါလဲဘယ်အဖြစ်ဖြစ်လာနိုင်တယ်လို့ညွန်မှန်းပါစေလဲဒီကျွန်တော်အနေနဲ့ဟုတ်ကဲ့ပြောပါလောက်
ဒီမှာတနင်္ဂနွေလို့ညင်းချမ်းရေးတီပြောလင်းပါတယ်အခုညင်းချမ်းရဲ့ပတ်သက်လို့အဓိကစဉ်းစားနေရတာကဒီရောက်ပိုင်းမဟာမိတ်အဖွဲ့တွေအဲ့ဒီရောက်ပိုင်းမဟာမိတ်အဖွဲ့တွေလည်းသူတို့ကတစုတဝဲတွေဆိုတော့ဒီအေနဲ့ဆိုရတဲ့နားလည်မှုအပေါ်မှာမူတည်ပြီးတော့အခြားတခြားပူပေါင်းပါဝင်နေတဲ့အဖွဲ့အစည်းတွေကလည်းနားလည်မှုရနိုင်လိမ့်မယ်လို့ပြောလင်းပါတယ်အဲ့ဒါနည်းပြောရရင်တော့ဆရာကြီးဒါညင
Okay, ညီမညီမညောင်းနေပြီးတော့ညောင်းနေသလိုဖြစ်လာတဲ့ဟာတွေလည်းကျုံခဲ့ဘူးတော့သံတရားစိတ်ကတော့တထင်းချင်းရှိနေတော့ဖြစ်ပါတယ်တကယ်လို့များမအောင်မြင်ခဲ့ရင်သိုးဆုံးအခြေအနေကဒုံရင်းပြန်ရောက်သွားနေပါသားခင်ဗျာအဲ့ဒါကိုစုမှန်ပြီလား
အဲဘာလို့ပြောညီမနိုင်ငံရဲ့ညီချင်းရဲ့အနေထားမျိုးကအဲ့လိုသဘောရှိပါတယ်ဆွေးနွေးလိုက်တိုက်ပွဲဖြေလိုက်တမိတော့ပြောလိုက်တော်တော်အလွန်တရာပြန်ပြီးတော့ဆိုးသွားတဲ့အခြေအနေကြီးဥတည်သွားလိမ့်မယ်လို့တော့ကျွန်တော်လည်းချက်မထားပါဘူးသတိဝိရိယနဲ့တော့ကျွန်တော်တို့ကစူးစမ်းပြီးတော့ဆောင်ရွက်သွားကြရမှာပါ
ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေပြီးတော့ဗီဒီယိုကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာသိသိချင်းတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆခြင်းတွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စ Burmese@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်
COVID-19ရောဂါပိုရှိမှရှိဆန်းသက်စစ်ဆေးတဲ့နည်းလမ်းတွေထဲမှာ၎င်းနဲ့အာခေါင်တိုးဘက်တွေယူပြီးဆန်းသက်စစ်ဆေးတဲ့နည်းလမ်းတွေဟာဗိုင်းရပ်စ်ပိုးကိုဆန်းသက်စစ်ဆေးတဲ့နည်းလမ်းကတော့ဗိုင်းရပ်စ်ပိုးကိုဆန်းသက်စစ်ဆေးတာမဟုတ်ဘဲခန္ဓာကိုယ်ကတုံ့ပြန်တဲ့ခုခံစနစ်အန်တီဘော်ဒီကိုဆန်းသက်စစ်ဆေးတာဖြစ်တယ်လို့သိရပါတယ်
တော်တော်ရောဂါပိုးကူးဆက်ခံရခြင်းရှိမှရှိဆိုတာကိုဆုံးဖြတ်တဲ့နေရာမှာအထောက်အကူမဖြစ်တဲ့သွေးကနေဆန်းသက်စစ်ဆေးတဲ့တက်စ်ကအကြောင်းကိုမေးကြည့်ရခါအထွေထွေရောဂါအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာအောင်မောင်ကျော်နိုင်ကအခုလိုပြောပါတယ်လူတစ်ယောက်ကဒီကိုဗစ် 19ရောက်တဲ့နေ့မှာပြန်စစ်လိုက်လို့ရှိရင်တော့ပိုးဝင်သူစုစုပေါင်းရဲ့80%ရာခိုင်နှုန်းမှာဒီအန်တီဘော်ဒီကိုကိုခံစနစ်ထွက်လာတယ်အန်တီဘော်ဒီရှိတယ်ဆိုတာစမ်းသပ်တွေ့ရှိတယ်။၃ဘက်နဲ့အထက်မှာ10%ဆိုလို့ရှိရင်တော့သူတို့က90%ရာခိုင်နှုန်းအထိအန်တီဘော်ဒီကိုစမ်းသပ်စစ်ဆေးတွေ့ရှိတယ်။အဲ့တော့ဒီအခြေအနေမှာဒီဗီဘာပြောနိုင်လဲဆိုတော့ဆရာတို့ကရောဂါပိုးဝင်ရောက်ပြီးတော့
ပထမဆုံးပြတဲ့လက္ခဏာကနေ၃ဘက်နော်နှစ်ဘက်နဲ့၃ဘက်ကြားမှသာလေဒီသွေးကိုယူပြီးစစ်ဆေးတော့မှသာလေသူ့ရဲ့ခန္ဓာကိုယ်လည်းကိုပိုးဝင်ရောက်ဘူးလားမဝင်ရောက်ဘူးလားဆိုတာပြောနိုင်တယ်။အဲ့တော့ပထမလက္ခဏာလည်းမသိဘူးပိုးဝင်ရောက်တာလည်းမသိပဲနဲ့ဒီသွေးကိုသွားပြီးစစ်ဆေးမယ်ဆိုရင်အကျိုးမရှိဘူးပေါ့နော်သူ့ကိုဆရာတို့ပြန်ပြီးသုံးတက်ရတာမှအများကြီးအခက်အခဲဖြစ်တဲ့အတ
ဖြစ်ခဲ့တယ်ဆိုတာကိုသိရပါတယ်။ဒါကြောင့်ဒီလိုမျိုးကိုတော်တော်လေးအေးချမ်းသွားတယ်သဘောတူညီ။ကိုဗစ်-19တန်ရာရှိလို့နှာခေါင်းနဲ့အာခေါင်းတို့ဘက်တွေယူပြီးဗိုင်းရပ်စ်ပိုးကိုဆန်သက်စစ်ဆေးကြည့်လိုက်တဲ့အခါဗိုင်းရပ်စ်ပိုးကိုမတွေ့ရှိရတာကြောင့်ဗိုင်းရပ်စ်ပိုးဝင်ရောက်ခဲ့ပြီးခန္ဓာကိုယ်ကခုခံတိုက်ထုတ်လိုက်နိုင်တာလားဆိုတာကိုသိရဖို့အတွက်တွေးကနေစစ်တဲ့ test
ကနေစစ်တဲ့နည်းလမ်းကိုအတုံးမပြုတ်သင့်ဘူးလို့ဒေါက်တာဦးမောင်ကျွန်နိုင်ကအကြံပေးပါတယ်။အဲ့တော့ဘယ်လိုအခြေအနေတွေမှာစစ်ဆေးသင့်လဲဆိုရင်လက္ခဏာရှိတယ်သူ့ကိုကိုဗစ် 19 ရောဂါလို့လဲတန်လျာရှိတယ်ဒါပေမဲ့ခုနအာတီပီစီအာစစ်တော်လဲပိုးမတွေ့ဘူးရက်ပစ်အန်တီဂျင်တက်စစ်တော်လဲပိုးမတွေ့ဘူး။အဲ့တော့ဒီလိုလူတွေမှာနောက်နှစ်ပတ်သုံးပတ်မှသွားပြီးစစ်ဆေးလိုက်လို့ပိုးတွေ့ခဲ့တယ်ဆိုရင်တော့ဩဒါဆိုရင်တော့ရှေ့ပိုင်းမှာပိုးရှိပြီးတော့ မတွေ့မိတာပဲဖြစ်မယ်ပိုးဝင်ရောက်တာတော့တေးကြတယ်ဆိုတာလေးတစ်ခုပဲလက်တလုံးအနေနဲ့အကျိုးရှိတယ်ဆိုပြီးသုံးသပ်ထားတာရှိတယ်။အဲ့တော့ပြန်ပြီးချုပ်ပြီးပြောမယ်ဆိုရင်တော့ဒီသူရနေစစ်စားရဲ့ test kit တွေကဆိုလို့ရှိရင်ဒီ false positive နဲ့ false negative လို့ခေါ်တဲ့ဒီပါရွင့်မှုတွေရှိနိုင်တယ်ပေါ့နော်။အဲ့တော့ false positive ဆိုတာရောဂါပိုးမရှိတဲ့သူမှာသူကဒီမှာ ပြရတဲ့ခါကျတော့အတူမှာပိုးရှိပြီဆိုပြီးကျန်တဲ့ဆန်သက်စစ်ဆေးနည်းတွေဆက်လုပ်တဲ့ခါမှာပိုးမရှိဘူးဆိုတာသိသွားတဲ့ခါကျတော့လူနာအတွက်လည်းဒီစိတ်ပိုင်းဆိုင်ရာပြည့်စုံမှုတွေဖြစ်နိုင်တယ်နောက်ထပ်ဝင်ကုန်ကြေးကြတယ်လည်းများတယ်ပေါ့နော်။ဒီတဲ့ပိုဆိုတာ false negative ပိုးရှိတယ်ဒါပေမဲ့ဆရာတို့စစ်ဆေးလိုက်တဲ့ခါမှာဒီအန်တီဘော်ဒီမရှိဘူးအဲ့တော့ပိုးမရှိဘူးဆိုပြီးနေတယ်နေတဲ့ခါမှာလိုအပ်တဲ့ဆန်သက်စစ်ဆေးကုသမှုတွေမရရှိပဲ
ထောက်ကြနိုင်တယ်ပေါ့နော်။ဒီကနေဆန်သက်စစ်ဆေးတဲ့နည်းလမ်းဟာစစ်ဆေးရဲ့အခြေအနေနဲ့အချိန်ကာလပေါ်မူတည်ပြီးကောက်ချက်ချဆုံးဖြတ်ရတဲ့နည်းလမ်းတစ်ခုဖြစ်တာကြောင့်ကျွမ်းကျင်တဲ့ကျန်းမာရေးဝန်ထမ်းတွေကသာဆေးကုသတဲ့အချိန်မှာအသုံးပြုရတဲ့နည်းလမ်းတစ်ခုဖြစ်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကရှင်းပြပါတယ်။ဆိုတော့ဒီနည်းလေးတွေရှိတဲ့အတွက်ကြောင့်ဒီ
test kit ကိုဆန်သက်စစ်ဆေးမဲ့သူဒီကျန်းမာရေးဒီဝန်ထမ်းတွေပဲဖြစ်တဲ့နည်းနားလည်တတ်ကြွရမယ်။ဘယ်လူနာကိုဘယ်အချိန်မှာဒီသွေးကို စစ်ဆေးတယ်ဆိုတာသိမယ်သိပြီးမှထွက်လာတဲ့အဖြေပေါ်မူတည်ပြီးတော့သုံးသပ်မယ်ဆိုတာကဒါစနစ်တကျကျွမ်းကျင်တဲ့ကျန်းမာရေးဝန်ထမ်းမှသာလို့ဆောင်ရွက်နိုင်တယ်။ဒါကြောင့်ပြည်သူလူထုလက်ထံမှာကိုမိမိသဘောနဲ့သွားပြီးတော့စစ်ဆေးလိုက်ခြင်းအဖြစ်ဒါဒီပိုးရှိတယ်လည်းမပြောနိုင်ဘူးပိုးမရှိဘူးလည်းမပြောနိုင်ဘူးလက်တလောကဝင်ရောက်ခဲ့တာအရင်တော့ကပိုးဝင်ထားတာကလည်းခုနပြောတဲ့တကယ်ဝင ဒီတက်စကစ်တွေကိုတရားဝင်တက်တလို့သုံးဆွဲတယ်ဆိုတာကြတော့မကြရသေးဘူးဒါပေမဲ့ဆေးကိုကိုဗစ်ကူးတဲ့ ဆေးရုံတွေမှာတော့ဒီလိုလေ့လာမှုတွေပြုလုပ်နေလိမ့်မယ်လို့ဆရာအနေနဲ့ထင်မြင်မိ
COVID-19 ကိုတေကနေဆန်သက်စစ်ဆေးတဲ့နည်းလမ်းဟာတက်တလောရောဂါပိုးရှိမှရှိကိုအဆုံးဖြတ်မပေးနိုင်ပဲယောဂါရာဇဝင်နဲ့နမူနာယူရဲ့အခြေအနေချိန်ခါတို့ပေါ်မူတည်ပြီးကောက်ချက်ချအဆုံးဖြတ်ရတဲ့ဆန်သက်စစ်ဆေးမှုနည်းလမ်းတစ်ခုဖြစ်တာကြောင့်ကြွမ်းကျင်တဲ့ကျန်းမာရေးဝန်ထမ်းတွေရဲ့အဆုံးဖြတ်အောက်မှာသာအသုံးပြုတင်တဲ့နည်းလမ်းတစ်ခုဖြစ်တဲ့ကြောင်းသတင်းပေးဝင်လိုက်တာဖြစ်ပါတယ်
။အခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ view ရဲ့တပတ်တွင်အားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်မှာပြည်ရဲ့သတင်းဘက်ကကစားခဲ့တဲ့ Damascus County ပြိုင်ပွဲမှာတော့အမေရိကန်ကကမ္ဘာအဆင့်တ Dustin Johnson အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒီနေ့ Damascus County ပြိုင်ပွဲကိုပြီးခဲ့တဲ့ April ကကျင်းပဖို့လုပ်ထားတာဖြစ်ပေမဲ့ virus ကူးစက်မှုတွေကြောင့်ရှူဆိုင်းခဲ့တာပါ။ဒီနေ့မှာတော့ Dustin Johnson ကစုစုပေါင်းရိုက်ချက်ထက်အချက်20ရှော့ရိုက်ပြီး Damascus Champion ဖြစ်သွားတာပါ။တတိယနေ့ကစားပြီးတဲ့အချိန်မှာသူကတစ်ချက်အသာနဲ့ဥဆောင်နေပေမဲ့နောက်ဆုံးနေ့မှာ၄ချက်ထက်ရှော့ရိုက်ပြီးတော့ Australia က Cameron Smith နဲ့တောင်ကိုရီးယားနိုင်ငံသား Sung Jae In တို့ထက်၅ချက်အသာရပြီးတော့ပိုဆွဲသွားခဲ့တာပါ။အဲဝဲလျှောက်သမားရိုက်ချက်ထက်ချက်နဲ့ဆယ်ရှော့ရိုက်နိုင်လိုက်တဲ့အတွက်ဒါဟာမော်ဆွေပြိုင်ပွဲတစ်လျှောက်မှာရိုက်ချက်အနည်းဆုံးနဲ့ဘူဆွဲသူဖြစ်လဲစံချိန်ပြန်သွားခဲ့ပါလေ
Yes but I mean yeah obviously having Tiger put it on was awesome and unbelievable and you know you could
မော်ဆွေပြိုင်ပွဲရဲ့အစင်လာတိုင်းမနစ်ကချန်ပီယံကဒီနေ့ချန်ပီယံတစ်ကိုအစိမ်းရောင်ဂျက်ကအင်ကြီးဝတ်ပေးရတာဖြစ်တဲ့အတွက်ဒီနေ့မှာတော့ Tiger Woods ကသူ့ကိုအစိမ်းရောင်ဂျက်ကအင်ကြီးကိုဝတ်ပေးခဲ့ပြီးအဲ့လို Tiger Woods ကအစိမ်းရောင်ဂျက်ကဝတ်ပေးတာကိုခံရတဲ့ခံစားချက်ကဘာနဲ့မှမတူတဲ့ထူးခြားတဲ့ခံစားမှုဖြစ်တယ်ဆိုပြီးတော့ Dustin Johnson ကပွဲပြီးမှပြောပါလေ Johnson က2016တုန်းကအမေရိကန် Open ကိုတကြိမ်နိုင်ထားတာကြောင့်ဒါဟာသူ့အတွက်တော့ဒုတိယအကြိမ်မြောက်မေဂျာဆူဖလားလဲဖြစ်ပါတယ်ဗျာကတော့တိုကျိုအိုလံပစ်ပြိုင်ပွဲဘက်ကသတင်းကိုပြောပြပေးကြပါတယ်။လာမယ့်တိုကျိုအိုလံပစ်ပြိုင်ပွဲမှာပြိုင်ပွဲတွေကြီးကွင်းရလိမ့်မယ်လို့အပြည့်အဝယုံကြည်မှုရှိကြောင်းနိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘိုက်ကဂျပန်နိုင်ငံတိုကျိုမြို့မှာပြောလိုက်ပါတယ်။ IOC ဥက္ကဋ္ဌသောမတ်စ်ဘိုက်ဟာဂျပန်နိုင်ငံကိုအခုတစ်ပတ်အတွင်းနေရာကျသွားရောက်ခဲ့ပြီးတော့ဗိုင်းရပ်စ်ကာကွယ်ရေးလုပ်ငန်းစဉ်တွေနဲ့ပြိုင်ပွဲတွေကိုကြီးကွင်းပေးပေးဆိုတာတွေကိုဆွေးနွေးခဲ့တာပါ။ပြိုင်ပွဲကိုဘေးအန္တရာယ်ကင်းကင်းနဲ့ကျင်းပနိုင်ဖို့ IOC အနေနဲ့ဗပောင်းဆောင်ကအစွမ်းကုန်ကြိုးပမ်းပြင်ဆင်နေပြီးတော့အဲ့ဒီအချိန်မှာကာကွယ်ဆေးရပြီဆိုရင်အားသာသမားတွေနဲ့ပြိုင်ပွဲတွေကိုဂျပန်နိုင်ငံကိုလာတဲ့အခါမှာကာကွယ်ဆေးထိုးပြီးသားဖြစ်အောင်လဲကြိုးပမ်းဆောင်ရွက်နေတယ်လို့ Thomas Beck ကပြောပါတယ
် This makes us also very very confident that we can have spectators
ဒီအချက်ကြောင့်ပဲရှင်းနေအိုလံပစ်ကျင်းပတဲ့အခါအိုလံပစ်အားကစားကွင်းတွေမှာပြိုင်ပွဲတွေကိုလက်ခံသွားနိုင်လိမ့်မယ်လို့ကျွန်တော်တို့အပြည့်အဝယုံကြည်ထားသလိုပြိုင်ပွဲတွေအနေနဲ့လည်းဘေးအန္တရာယ်ကင်းကင်းနဲ့ကြီးနိုင်လိမ့်မယ်လို့ယုံကြည်ပါတယ
် IOC ဥက္ကဋ္ဌဟာဒီခီးစဉ်အတွင်းမှာဂျပန်ဝန်ကြီးချုပ်ယိုရှိဟီဒီဆူဂါနဲ့တွေ့ဆုံခဲ့ပြီးတော့ဂျပန်ဝန်ကြီးချုပ်ကတော့သူတို့အနေနဲ့တိုကျိုအိုလံပစ်ပြိုင်ပွဲကျင်းပသွားနိုင်ဖို့အတွက်အခိုင်အမာတန်လိမ့်ထံချမှတ်ထားတယ်လို့ပြောပါတယ်ဒါပြန်သောမတ်စ်ဘိတ်ဟာတိုကျိုအုပ်ချုပ်ရေးမှူး2020တိုကျိုအိုလံပစ်ပြိုင်ပွဲကျင်းပရေးဥက္ကဋ္ဌအပါအဝင်တခြားပြိုင်ပွဲတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပြီးတော့ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေကိုနိုင်ငံတကာအိုလံပစ်ကော်မတီ IOC ရဲ့အမြင့်ဆုံးဂုဏ်သူဆောင်ဆုကိုကြီးမြှင့်ခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေဟာအိုလံပစ်လှုပ်ရှားမှုကိုအကောင်းဆုံးစွမ်းစွမ်းတမန်ကြိုးပမ်းဆောင်ရွက်ခဲ့တယ်လို့ IOC ဘက်ကယုံကြည်တာကြောင့်အခုလိုကြီးမြှင့်တာဖြစ်တယ်ဆိုပြီးတော့လည်းသောမတ်စ်ဘိတ်ကပြောပါတယ်တိုကျိုအိုလံပစ်ပြိုင်ပွဲကိုတော့ရှင်းနေဇူလိုင်လ23ရက်နေ့ကနေဩဂတ်စ်လ6ရက်နေ့အထိကျင်းပဖို့သတ်မှတ်ထားပါတယ်ခင်ဗျာဦးတကတော့ဘောလုံးသတင်းတွေကိုပြောပြပေးကြပါမယ်အင်္ဂလန်ဂိုးသမားဟောင်းလည်းဖြစ်ဂိုးနီးပြားဟောင်းလည်းဖြစ်တဲ့ရေကလမန်ကွယ်လွန်သွားခဲ့ပါပြီရေကလမန်ဟာနိုမာ15ရက်နေ့ကအသက်82နှစ်အရွယ်မှာကွယ်လွန်သွားခဲ့တာဖြစ်တယ်လို့အင်္ဂလန်ဘောလုံးအဖွဲ့ချုပ်ကကြေညာပါတယ်။ပမန်စာစီဂျေကန်ဆာကိုနှစ်ပေါင်းများစွာခံစားခဲ့ရပြီးတော့တနင်္ဂနွေနေ့ကနေညံသွားနဲ့ခွဲလွန်သွားခဲ့တာဖြစ်ကြောင်းနှစ်ပေါင်းများစွာသူ့ကိုအားပေးခဲ့တဲ့သူတွေနဲ့ပရိသတ်တွေကိုကျေးဇူးတင်တယ်လို့လည်းသူမိသားစုကပြောပါတယ်။ပမန်စာလီဗာပူးအသင်းတော်14နှစ်ကြာကစားခဲ့ပြီးတော့လေဦးတင်အောင်မြင်ခဲ့တဲ့80ပြည့်လွန်နှစ်တွေအတွင်း လူဦးနဲ့အတူဥရောပဖလား၃ကြိမ်ဥရောပဘောလုံးဖွဲ့ချုပ်ဖလား၂ကြိမ်မပေးချန်ပီယံစု၅ကြိမ်စတဲ့အောင်မြင်မှုတွေအများပြားရခဲ့ပါတယ်။အဲဒီနောက်တော့သူက Spurs အသင်းကိုပြောင်းခဲ့ပြီးတော့ Spurs နဲ့အတူ UEFA ဖလားနဲ့ FA ဖလားတွေကိုရခဲ့ပါတယ်။သူ1980ပြည့်လွန်နှစ်နောက်ပိုင်းကာလတွေနဲ့80ပြည့်လွန်နှစ်အစောပိုင်းတွေမှာအင်္ဂလန်အသင်းအတွက်62ပွဲကစားပေးခဲ့ပါတယ်။အင်္ဂလန်ကိုယ်သမားဟောင်းဒေးဗစ်စီမန်ကလည်းအခုလိုကလမန့်ကိုသုံးရှုံးလိုက်တဲ့အပေါ်မှာအလုံးဝမ်းနေကြောင်းကလမန့်ဟာကိုယ်သမားကောင်းတစ်ယောက်ဖြစ်သလိုအင်္ဂလန်အသင်းမှာလည်းသူ့ရဲ့နီးပြားကောင်းတစ်ယောက်ဖြစ်တယ်ဆိုပြီးတော့ပြောပါတယ်။စကန်ဒပ်ယူနိုက်တက်အသင်းမှာကစားသမားဘဝကိုစောင့်ခဲ့တဲ့ရေးကလမန့်ဟာဘောလုံးကစားတာကနေအနားယူပြီးတဲ့နောက်အင်္ဂလန်အသင်းရဲ့ဂိုးနီးပြားဖြစ်နေတယ်နှစ်ပေါင်းများစွာလုပ်ခဲ့သူဖြစ်ပါတယ်ခင်ဗျာ။အာဂျင်တီးနားကွန်းလေကစားသမားဟောင်းဟာဗီယာမာစီယာနိုဟာဘောလုံးကစားတာကနေအားယူလိုက်ပါပြီ။အသက်36နှစ်ရှိဖြစ်တဲ့မာစီယာနိုဟာအာဂျင်တီးနားနိုင်ငံကအက်စူလီယန်နဲ့အစ်စ်မှာကစားနေတာဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်မှာ15ရင်းနဲ့ကသူဘောလုံးကစားတာကနေအားယူပြီးလို့ချင်ညာလိုက်တာဖြစ်ပါတယ်။လေအိုးနဲ့ဘာစလိုနာအသင်းကွန်းလေကစားသမားဟောင်းမာစီယာနိုဟာကွန်းလေကနေခက်ကြမ်းကြမ်းဖြတ်ထုတ်တဲ့ကစားဟန်တွေကြောင့်နာမည်ကြီးသူတယောက်ဖြစ်ပြီးတော့တစ်ခါတည်းမှာလဲနောက်တန်းခံစင်မှုဖြစ်နေစင်းကစားတဲ့သူပါ။ဒီဘာစလိုနာမှာရှစ်နှစ်ကစားပြီးတော့ဘာစလိုနာနဲ့အတူလာလီဂါမပေးချန်ပီယံ၅ကြိမ်ချန်ပီယံလိဂ်ဖလား၂ကြိမ်အပါအဝင်အခြားဆူပလာတွေလည်းရခဲ့ပါတယ်။မက်စီယာနိုဟာသူ့ရဲ့ကစားသမားဘဝကိုအာဂျင်တီးနားနိုင်ငံ River Plate မှာစတင်ကစားခဲ့ပြီးတော့အဲဒီနောက် Premier League ဝက်ဆမ်၊ Liverpool ၊ Barcelona အသင်းတွေမှာကစားခဲ့ပြီးအာဂျင်တီးနားလက်ရေးစင်အသင်းအတွက်148ပွဲကစားခဲ့ပြီးတော့ကမ္ဘာဖလား၄ကြိမ်၊ Olympic ပြိုင်ပွဲ၂ကြိမ်ဝင်ကစားခဲ့ပြီးတော့2008 Beijing Olympic မှာတော့ရွှေစစ်ရခဲ့တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်
လူမျိုးတွေတရင်ပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးတရင်ချင်းချုပ်ကိုပြောပြပါမယ်။ COVID-19 ရောဂါပြန့်နှံ့မှုစတင်လို့ပြည်ဆုံးလုံးအချိန်ကြီးနေဆက်ဖြစ်တဲ့အမေရိကန်ပြည်ထောင်စုပြည်내အသီးသီးမှာရောဂါပိုးပြန့်နှံ့မှုရပ်တန့်မှုကြိုးစားတဲ့အနေနဲ့ပြည်ပင်ကန့်သတ်ချက်တွေပြန်ပြီးချမှတ်လာကြပါတယ်။အမေရိကန်မှာ COVID ရောဂါပြန့်နှံ့မှုစတင်မှုဟာပြီးခဲ့တဲ့တရင်နှစ်ပတ်အတွင်းနှစ်ဆကျော်ပိုတိုးသွားခဲ့တာပါ။အမေရိကန်နိုင်ငံတဝန်းကခရိုင်အများစုမှာရောဂါပိုးကူးစက်မှုအပြင်းထန်ဖြစ်နေပြီလို့သမ္မတအင်ဂျီရောကိုရိုနာဗိုင်းရပ်စ်အလို့အဖွဲ့ရဲ့သတင်းပတ်စင်အစီအစဉ်ခန်းစာထဲမှာသတိပေးထားပါတယ်။အာရှနိုင်ငံတွေမှာလည်းကိုဗစ်ရောဂါကူးစက်မှုမြင့်တက်ဆဲရှိပြီးတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်နဲ့ဂျပန်နိုင်ငံတိုကျိုမျိုးတော်တွေမှာလအတော်ကြာတွင်ပထမဆုံးအကြိမ်ဖြစ်ကူးစက်သူအရေအတွက်စံချိန်တင်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာတော့တနင်္ဂနွေလုံးအနေနဲ့ကူးစက်သူအရေအတွက်တက်နေပေမဲ့နယူးဒေလီမြို့တော်မှာကူးစက်သူစံချိန်တင်တိုးလာပါတယ်။အမေရိကန်စစ်တော်ရေးနဲ့ဆိုင်ဘာလုံခြုံရေးအေဂျင်စီညွှန်ကြားရေးမှူးခရစ္စတိုဖာခရက်ပ်စ်ကိုယာရူးကထုတ်ပြလိုက်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်က Twitter မှာအင်္ဂါနေ့ကအရေးခဲ့ပါတယ်ခရစ္စတိုဖာခရက်ပ်စ်ဟာရွေးကောက်ပွဲနဲ့ပတ်သက်ပြီးတိတ်ကိုမှားယွင်းလို့နဲ့ပြောဆိုချက်တွေထုတ်ပြန်ခဲ့တယ်လို့သမ္မတထရမ့်ကဆွဆွဲပြောဆိုပြီးတော့ယာရူးကထုတ်ပြလိုက်တာပါထိုင်းနိုင်ငံဘန်ကောက်မြို့တော်ကအစိုးရဆန့်ကျင်ရေးဆန္ဒပြပွဲမှာထောင်ပေါင်းများစွာသောဆန္ဒပြသူတွေဒီကနေ့ပါဝင်ခဲ့ကြပါတယ်ဆန္ဒပြပွဲတွေဖြစ်နေတာလအတော်ကြာလာပြီဖြစ်ပြီးမနေ့တုန်းကတော့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမီးသတ်ပိုက်သုံးပြီးရေနဲ့ထိုးခွဲတာမြေယူဘုံနဲ့ပြစ်ခတ်တာကြောင့်လူ55ယောက်ထက်မနည်းဒဏ်ရာရခဲ့ပါတယ်။ဝန်ကြီးချုပ်ပရိသတ်ချန်ဒိုဂျာနှုတ်ထွက်ပေးဖို့အခြေခံဥပဒေသေးရေးဆွဲဖို့နဲ့ထိုင်းပြည်ရဲ့အာဏာကိုကန့်သတ်ရေးပြုပြင်ပြောင်းလဲဖို့လူငယ်တွေဦးဆောင်ပြီးတော့ပြီးခဲ့တဲ့ဇူလင်လကတည်းကဆန္ဒပြတောင်းဆိုနေကြတာဖြစ်ပါတယ်။ဗိုလ်ဒူးညတဲ့ VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
This program has come to you from the Voice of America, Washington.